Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါ VOA American တာမြန်မာပိုင်းစီစဉ်တဲ့2018ခုနှစ်ဩဂုတ်လ18ရက်တောက်ကြနေမနက်ခင်းတာလစီစဉ်တွေကို Washington မြို့တော် DC ကနေပြီးတော့လိုင်းနိုမီတာ3240 48အပြင် VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကျော်လွန်မကူမနက်ခင်းစီစဉ်ကိုတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းကတော့တမနာထရမ့်ကမီဒီယာသတင်းမီဒီယာတွေအပေါ်တိုက်ခိုက်နေတာကိုအမေရိကန်သတင်းစာတိုက်300ကျော်ကအကြမ်းတပရိနေမှာတုံ့ပြန်ခဲ့ကြပါတယ်။အီရန်အရေးအာရုံဆိုင်လုံဆောင်မဲ့အဖွဲ့တစ်ခုကိုအမေရိကန်နိုင်ငံကြီးဌာနကဖွဲ့စည်းလိုက်ပါပြီ။ရခိုင်ပြည်နယ်အရေးအတွက်ဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဟာနေပြည်တော်မှာမနေ့ကသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုကျော်ကျော်တိုက်နေအတူတင်ပြပေးသွားမှာပါခင
်ဗျ။ကောင်းပါခင်ဗျာ။အဲ့လိုသတင်းတွေနားဆင်ကြပြီးဆက်ပြီးတော့ကြားရမယ့်အထက်မှာဆိုရင်တော့
Maybe some people in the world may not have a clean conscience about efforts towards peace.
ဒါကရခိုင်ပြည်နယ်ကဂျမ်းဖက်မှုတွေစုံစမ်းစစ်ဆေးလုပ်တဲ့အခါမှာဘက်မလိုက်ဖက်နဲ့ကြားနေပြီးတော့တင်ပြတော့ပါမယ်လို့ကော်မရှင်ရဲ့ဥက္ကဋ္ဌကလည်းပြောခဲ့တာပါ။ကမ္ဘောဒီးယားရွေးကောက်ပွဲနဲ့ပတ်သက်သူတချို့ကိုအမေရိကန်ကဗီဇာကန့်သတ်ချက်တွေလုပ်တဲ့အကြောင်းအမေရိကန်သမ္မတနဲ့သတင်းမီဒီယာတွေအကြမ်းတင်မှမှုတွေတုံ့ပြန်လာနေတဲ့အကြောင်းနဲ့အမေရိကန်ဂျားပြတ်ရွေးကောက်ပွဲအကြိုကာလစတဲ့အကြောင်းအရာတွေကိုနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်စီစဉ်နေမှာဆိုလို့ရှိရင်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုကျော်သိန်းတို့ကပြညာပါကြပါလိမ့်မယ်ခင်ဗျာ
။သတင်းမီဒီယာအဖွဲ့အစည်းတွေပေါ်သမ္မတဒေါ်နယ်ထရမ့်ကမကြခဏတိုက်ခိုက်ပုတ်ခတ်နေတာတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နိုင်ငံအတွင်းကယာနဲ့ချီတဲ့သတင်းမီဒီယာတွေဟာတစ်ခါမှမကြုံဘူးတဲ့အတိုင်းအတာနဲ့ကြာသာပတေးကတင်းကြီးတညွတ်ထဲညှိနှိုင်းပြီးသတင်းမီဒီယာလွတ်လပ်ခွင့်ကိုခုခံကာကွယ်တာကာကွယ်တဲ့အနေနဲ့မီဒီယာသမားတွေအကြတင့်မာမှုတွေရှိနေတဲ့ဟာကိုခုခံကာကွယ်ခဲ့ကြပါတယ်နိုင်ငံအတွင်းလွတ်လပ်ပြီးအားကောင်းတဲ့သတင်းမီဒီယာတွေဆက်လက်တရှိရေးကိုထောက်ခံအားပေးတဲ့အနေနဲ့သတင်းစာတိုက်အကြီးအသေးစုစုပေါင်း350ခန်းလောက်ကတူညီတဲ့ editor အော်ဘော်တွေကိုတနေ့တည်းမှာရေးသားထုတ်ဝေခဲ့ကြတာပါမီဒီယာဌာနတွေဟာသတင်းအထုတွေကိုထုတ်လွှင့်နေတယ်မီဒီယာဟာအမေရိကန်ပြည်သူတွေရဲ့ရန်သူဖြစ်တယ်ဆိုပြီးသမရထရန့်ကအချင်းချင်းပုတ်ခတ်ပြောဆိုခဲ့တာပါအထူးရောင်သတင်းဌာနတွေဟာအတိုက်ခံပါတီဖြစ်တယ်ဆိုပြီးတော့လဲသမရထရန့်ကမနေ့က Twitter လူမှုကွန်ရက်ကနေရေးသားခဲ့ပါတယ်သမရရဲ့မီဒီယာအပေါ်တိုက်ခတ်မှုတွေကိုစန့်ကျင်တဲ့ campaign တွေကိုတော့ The Boston Globe သတင်းစာတိုက်ကြီးကဦးဆောင်ပြုလုပ်ခဲ့တာဖြစ်ပြီးထွက်ပေါ်လာတဲ့ရလဒ်တွေကိုသူတို့အနေနဲ့တင်ဆက်ထားကြောင်းလဲပြောပါတယ်သတင်းစာတိုက်တိုင်းကသူတို့တိုက်အသီးသီးရဲ့ editor အော်ဘော်ကိုရောင်ပြန်ဟတ်စေတဲ့အမြင်သဘောထားတွေကိုရေးသားခဲ့ကြတာပါသတင်းမီဒီယာလွတ်လပ်ခွင့်ကိုသမရထရန့်အနေနဲ့အစဉ်တစိုက်တိုက်ခိုက်ခဲ့ကြောင်းသတင်းမီဒီယာဟာပြည်သူရန်သူဖြစ်တယ်လို့ကင်မွတ်တာခေါ်ဆိုခြင်းဟာအမေရိကန်မဆန်တဲ့အပြင်ရာစုနှစ်နှစ်ခုလောက်တည်ရှိခဲ့တဲ့နိုင်ငံသားဆိုင်ရာသဘောတူညီချက်ကိုအန်တရေပြုတ်နေတဲ့ချင်းချမှုဖြစ်ကြောင်း The Boston Globe သတင်းစာ editor အပေါ်မှာရေးသားထားပါတယ်
။သမ္မတဒေါ်နယ်ထရမ့်ဟာသူ့ကိုထိတ်တဲရင်ဆန်ရဲတဲ့တခြားလူတွေကိုပဇက်ပိတ်သွားအောင်လုပ်ချင်တာကြောင့်သူ့ရဲ့လူညုံရေးဆိုင်ရာနောက်ကျောင်းရာဇဝင်ကင်းရှင်းကြောင်းတည်ပြုချက် security clearance ကိုပြန်ပြီးပယ်ဖျက်လိုက်တာဖြစ်တယ်လို့ယုံကြည်တဲ့ကြောင်း CIA ညွှန်ကြားရေးမှူးဟောင်း John Brennan ကပြောပါတယ်။The New York Times သတင်းစာမှာကြာသပတေးကဖော်ပြထားတဲ့သူ့ရဲ့ထင်မြင်ယူဆချက်ဆောင်းပါးမှာ Mr. Brennan ကအဲ့လိုပြောထားတာပါ Trump ဟာသူ့ကိုယ်သူနဲ့သူ့နားအနီးကပ်လူတွေကိုကောက်ကွယ်ဖို့ပိုးပြီးအသေးအံလှုပ်လာတယ်ဆိုတာထင်ရှားကြောင်းဒါကြောင့်လဲသူ့ရဲ့လူညုံရေးဆိုင်ရာနောက်ဆုံးရစဉ်ကင်းရှင်းကြောင်းအတည်ပြုချက်ကိုပြန်ပယ်ဖျက်ပစ်ဖို့နိုင်ငံရေးပြောကနဲ့ဆုံးဖြတ်ချက်ချတာဖြစ်ကြောင်း Mr. Brennan ကရေးထားပါတယ် Mr. Brennan ဟာသမ္မတဟောင်းဘရက်ဥဘားမာရဲ့ဒုတိယကြိမ်သမ္မတတက်တန်းတွင်2023ခုနှစ်ကနေ2018ခုနှစ်အထိ CIA ညွှန်ကြားရေးမှူးဖြစ်ခဲ့သူပါသမ္မတထရမ့်ကပြောတဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းသူရဲ့မဲဆွယ်စည်းဝေးအဖွဲ့နဲ့ရုရှားအကြားပူးပေါင်းလို့ဆောင်မှုမရှိဘူးဆိုတာဟာစကားအဖြစ်ပြောရရင်အတိတ်ပဲမဲ့စကားပဲလို့မစ္စတာဘရန်နန်ကပြောပါတယ်မစ္စတာဘရန်နန်ဟာသမ္မတထရမ့်ကိုမကြကနာဆိုသလိုပဲအပြင်းထန်ဝေဖန်ပြောဆိုသူဖြစ်ပါတယ
်အီရန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်သမ္မတဒေါ်နယ်ထရမ့်အစိုးရကခန့်အပ်တောင်းဖို့ပြစ်ခံရသူကသူတို့အဖွဲ့အနေနဲ့နျူကလ িয়ার လက်နက်အကြမ်းဖက်မှုနဲ့အမေရိကန်နိုင်ငံသားတွေဖမ်းဆီးထိန်းသိမ်းထားခြင်းဆိုင်ရာအီရန်အစိုးရရဲ့အပြုတ်မှုသဘောထားတွေပြောင်းလဲလာအောင်လှုပ်ဆောင်သွားမယ်လို့ပြောကြားလိုက်ပါတယ်။အီရန်အရေးဥဆောင်လုပ်ကိုင်ဖို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကခန့်အပ်တာဝန်ပေးခြင်းခံရတဲ့ဘရိုင်ယန်ဟုတ်ကနိုင်ငံသားဌာနမှာကြာသပတေးနေ့ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးအဲ့ဒီအဖွဲ့ကတော့ Iran Action Group IAG အီရန်အရေးဆောင်ရွက်မဲ့အဖွဲ့လို့အမည်ပေးထားပါတယ်။မေလအတွင်းဝန်ကြီးပွန်ပေယိုတင်ပြခဲ့တဲ့အီရန်ဆိုင်ရာလုပ်ငန်းစဉ်တွေကအီရန်ရဲ့ပြုတ်မှုဆက်ဆံပုံနဲ့ဆိုင်တဲ့ကန္တာ12ခုကို အီရန်အရေးဆောင်ရွက်မှုအဖွဲ့အနေနဲ့အဓိကအယုံဆိုင်လှုပ်ဆောင်သွားမှာဖြစ်ကြောင်းဗရိုင်းဟုတ်ကပြောပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်တိစောက်ရေးအစီအစဉ်တွေဆက်လက်လှုပ်ဆောင်နေတာအကြမ်းဖက်လုပ်ငန်းတွေကိုပံ့ပိုးပေးနေတာနဲ့သူ့အဆိုအရအမေရိကန်နိုင်ငံသားတွေကိုဥပဒေနဲ့ညှဉ်းပန်းချက်မရှိဘဲဖမ်းဆီးထိန်းသိမ်းထားတဲ့ကိစ္စတွေကိုသူတို့အဖွဲ့အနေနဲ့ဦးစားပေးဆောင်ရွက်သွားမှာဖြစ်ကြောင်းလဲဗရိုင်းဟုတ်ကပြောပါတယ်။အီရန်ကတော့သူတို့အနေနဲ့နျူကလ িয়ার လက်နက်တိစောက်ဖို့ကြိုးစားဆောင်ရွက်နေခြင်းမရှိသလိုအကြမ်းဖက်လုပ်ငန်းတွေကိုထောက်ပံ့ပေးနေတာလဲလုံနေခြင်းမရှိကြောင်းအမေရိကန်နိုင်ငံသားတွေကိုဖမ်းဆီးထားတယ်ဆိုတာမှလည်းအမျိုးသားလူမျိုးရေးဆိုင်ရာဥပဒေတွေကိုချိုးဖောက်တဲ့အတွက်ဖြစ်ကြောင်းပြန်လည်တုံ့ပြန်ပါတယ်နိုင်ငံသားရေးဌာနမှမူဝါဒချမှတ်ရေးညွှန်ကြားရေးမှုအဖြစ်2018ခုနှစ်ခရီးကစတင်တာဝန်ထမ်းဆောင်ခဲ့တဲ့ Brian Hook ကအီရန်အရေးဆောင်ရွက်မဲ့အဖွဲ့အတွက်အမြဲတမ်းဝန်ထမ်းနေမကြခင်မှာခန့်အပ်တော်မှာဖြစ်ပြီးနောက်ပိုင်းမှာတော့ဘာသာရေးဆိုင်ရာကြွန့်ကျင့်သူတွေကိုတိုးချဲ့ခန့်အပ်တော်မယ်လို့ပြောပါတယ
်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကအာဖဂန်ထောက်လန်းရေးလက်ကျင့်အကြောင်းတစ်ခုကိုသဏ္ဍာန်သမားတွေပြစ်ခတ်တိုက်ခိုက်ပါတယ်ကဘူးမျိုးတော့ပါပဲပညာရေးဆိုင်ရာဆော်ဝတ်ကူကိုတက်ခိုက်တာကြောင့်လူ30ကျော်သေဆုံးရပြီးနောက်တရက်မှာအခုလိုထပ်ပြီးတက်ခိုက်တာပါတက်ခိုက်မှုနှစ်ခုစလုံးမှာသူတို့လက်ချက်ဖြစ်တယ်လို့ IS အစွန်ရောက်ဖွဲ့ကကြေညာထားပါတယ်ဂျာတာဘရီနီကတက်ခိုက်မှုမှာအထူးကံပုံခွဲသူ၄ဦးလည်းပါတယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးရဲ့အကြံပေးပုဂ္ဂိုလ်တူဖြစ်သူဘာဟာမာက VOE ကိုပြောပါတယ်ပုံခွဲသူတူကကိုကူကိုဖောက်ခွဲတက်ခိုက်ပြီးနောက်3ဦးကတော့လူညိုရင်တက်ဖို့တွင်တိုက်ပွဲအတွင်းသေဆုံးသွားတယ်လို့သူကပြောပါတယ်ရှင်းလင်းရေးစစ်ဆင်မှုအတွင်းအာဖဂန်လူညိုရင်တက်ဖို့ဝင်3ဦးဒဏ်ရာရသွားပေမဲ့အရသာတယောက်မှထိခိုက်ဒဏ်ရာရတာမရှိဘူးလို့လည်းသူကပြောပါတယ်ဗိုလ်ထုနေတုန်းကတော့ကာဘူးမြို့တော်ရှီယာရီအများစုနေထိုင်တဲ့အပိုင်းကမော်ဝူအကယ်ဒမီကျောင်းမှာအထေကံပုံခွဲထားကြောင့်လူ34ယောက်ထဲမှနေသေဆုံးခဲ့ရတာပါကျောင်းသားတွေတက္ကသိုလ်ဝင်စာမေးပွဲဖြစ်ဆိုနေချိန်တွင်အထေကံပုံခွဲတက်ခိုက်ခံရတာဖြစ်ပြီးအာဖဂန်တာလီဘန်တွေကတော့သူတို့နဲ့အရေးတိုက်ခိုက်မှုဘာမှမဆိုင်ဘူးလို့ညင်ထားပါတယ်ခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဒီအမေကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ရခိုင်ပြည်နယ်အရေးအတွက်ဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ကသူတို့ရဲ့လုပ်ငန်းစဉ်ဟာတစုံတရာကိုပြည်တင်ရှုံချဖို့မဟုတ်ကြောင်းကော်မရှင်ဥက္ကဋ္ဌကကြားသောနေ့မှာပြောပါတယ်။ကော်မရှင်ရဲ့လုပ်ငန်းစီစဉ်တဲ့လုပ်ငန်းတာဝန်သတ်မှတ်ချက်တွေကြောင်းနေပြည်တော်မှာကျင်းပတဲ့သတင်းသာရှင်းလင်းပွဲမှာအဲဒီလိုပြောကြားလိုက်တာပါ။ရခိုင်ပြည်နယ်မှာအာဆာအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြန်မာလူမျိုးရေးတပ်ဖွဲ့တွေကနေပြည်တော်ရှင်းလင်းရမှာလူခွင့်ရေးချိုးဖောက်တာတွေရှိခဲ့ကြောင်းဆွဆွဲချက်တွေအပေါ်စစ်ဆေးနိုင်မှုအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ကိုပြီးခဲ့တဲ့လကုန်ပိုင်းမှာမြန်မာအစိုးရကဖွဲ့စည်းခဲ့တာဖြစ်ပါတယ်။ကော်မရှင်အနေနဲ့ဆွဆွဲထားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ယူမှုရှိစေဖို့အတွက်စုံစမ်းစစ်ဆေးပြီးရခိုင်ပြည်နယ်ငြိမ်းချမ်းမှုနဲ့တည်ငြိမ်အေးချမ်းမှုရှိစေရေးတို့အတွက်အကြံပေးဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်။ကော်မရှင်ရဲ့အစဉ်ကစားနဲ့အကြံပြုချက်တွေကိုတစ်နှစ်အတွင်းမှာနိုင်ငံတော်သမ္မတထံကိုတင်ပြရမှာဖြစ်ပါတယ်။
မြန်မာကျပ်ငွေဟာအမေရိကန်ဒေါ်လာငွေနဲ့လဲလှယ်လာမှာဂျာတာဘရီနီကဈေးပိတ်ချိန်အထိတန်ဖိုးဆက်ကျဆင်းနေပြီးဒေါ်လာကို1530ကျော်ပတ်ဝန်းကျင်အထိရောက်နေပါတယ်။ဒီအချိန်တွေကိုထိန်းသိမ်းနိုင်ဖို့အတွက်ဘိုဟိုဘန်ကဒေါ်လာ၄သန်းအထိဈေးကွက်ထဲကိုထုတ်ရောင်းပေးထားပါတယ်။အရင်ကာလကပုံမှန်အားဖြင့်ဆိုရင်တစ်ရက်ကိုဒေါ်လာ3သိန်းပဲဘိုဟိုဘန်ကဈေးကွက်ထဲကိုထုတ်ရောင်းပေးတာပါ။ဒါပေမဲ့လည်းအဲ့ဒီဒေါ်လာ၄သန်းဆိုတဲ့ငွေပမာဏတော့မှပဲတိတ်ကိုတိရောက်ပွဲမရှိဘူးလို့သုံးသပ်ကြတဲ့စီးပွားရေးလုပ်ငန်းရှင်တွေလေ့လာသူတွေလည်းရှိပါတယ်။ဒေါ်လာနဲ့လဲလှယ်တာမှာမြန်မာငွေတန်ဖိုးစရိုက်ကျဆင်းနေတာရဲ့နောက်ဆက်တွဲရိုက်ခတ်မှုအဖြစ်အထူးသဖြင့်တော့လူလူများရစုကြီးနေစဉ်ဝယ်ယူစားသုံးနေရတဲ့ကုန်စည်တွေဈေးပိုတက်လာမလားဆိုတဲ့စိုးရိမ်ချက်တွေကလည်းလူလူကြားမှာအတော်လေးမြင်မာနေပါတယ်။တာဝန်ရှိသူတွေဘက်ကတော့လူလူရဲ့အဲ့ဒီစိုးရိမ်ချက်တွေရောပါတက်တာတော့အောင်အထူးတလဲထုတ်ပြန်ပြောဆိုတာမျိုးဘယ်လိုအခြေအနေရောက်ရင်ဘာတွေလုပ်မယ်လို့အတိအပြေပြောဆိုတာမျိုးအခုချိန်ထိအတိအကျမတွေ့ရသေးပါဘူး။နိုင်ငံတော်ဒမင်ငံပုဂ္ဂိုလ်ရုံညွှန်ကြားရေးမှူးချုပ်ဦးစောထေကတော့လက်ရှိအခြေအနေနဲ့ပတ်သက်ပြီးထိပ်ပိုင်းတာဝန်ရှိသူတွေစီကိုအကြံဉာဏ်ပေးပို့တာတွေလက်ခံရရှိနေပြီးတော့သမထနိုင်ငံတော်အတမင်ငံပုဂ္ဂိုလ်နဲ့စီးပွားရေးပိုင်းတာဝန်ရှိသူတို့အကောင်ဆုံးညှိနှိုင်းပူးပေါင်းဆောင်ရွက်နေတယ်လို့ဂျာတာဘရီနီကပြည်တွင်းသတင်းမီဒီယာတချို့ကိုဖြေဆိုထားပါတယ
်။မြန်မာနိုင်ငံအတွင်းအမုန်းတရားပြန်ပွားမှုတွေနဲ့သတင်းမှားတွေဖြန့်ချီတာကိုဟန်တာမဲ့အစီအစဉ်တစ်ခုကို Facebook လူမှုကွန်ရက်ကုမ္ပဏီကပုံထုံးနဲ့နောက်ပိုင်းမှာထုတ်ပြန်လိုက်ပါတယ်။Facebook ကတဆင့်အမုန်းတရားတွေပြန်ပွားအောင်လှုပ်ဆောင်ခဲ့တာကြောင့်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ကျလွန်တဲ့အကြမ်းဖက်မှုတွေပိုဆိုးသွားစေခဲ့တယ်လို့ American Che Site The Bloomberg သတင်းမှာရေးသားထားပါတယ်။မြန်မာနိုင်ငံအတွင်းကအခြေအနေတွေကိုပိုပြီးသိရှိနိုင်အောင် Facebook ကဝန်ထမ်းတွေမြန်မာနိုင်ငံကိုတွားရောက်လေ့လာခဲ့တယ်လို့ company ရဲ့ blog post မှာလည်းဖော်ပြထားပါတယ်။ဒါအပြင် Facebook ပေါ်တင်တဲ့အကြောင်းအရာတွေကိုပြန်လည်ဆန်းစစ်နိုင်ရေးအတွက်မြန်မာစကားကြွန့်ကျင်သူဝန်ထမ်း60ကိုခန့်အပ်ထားပြီးဖြစ်ကြောင်းနဲ့နှစ်ကုန်ပိုင်းမှာ တရားအထိတိုးချဲ့ခံသွားဖို့စီစဉ်ထားကြောင်းလည်းဖော်ပြထားပါတယ်မြန်မာနိုင်ငံအတွင်းဖြစ်ပေါ်ခဲ့တဲ့လူမျိုးရေးဘာသာရေးပြည်ပခါတွေမှာ Facebook ကအရေးပါတဲ့အခန်းကဏ္ဍကပါဝင်ခဲ့တယ်ဆိုပြီးအမေရိကန်လွှတ်တော်အမတ်တွေလူ့ခွင့်ရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂတို့ကပါဝေဖန်ပြောဆိုနေကြတာပါ Facebook ကမြန်မာကိစ္စမှာအခုလိုထဲထဲပုံဝင်ပါဝင်လှုပ်ဆောင်လာတာဟာ Facebook ကတဆင့်အငင်းပွားပွဲရာသတင်းမားတွေကိုတကဘာလုံးအတိုင်းအတာနဲ့ဖြန့်ချိနေခြင်းကိုခုခံကာကွယ်ဖို့စ조사လှုပ်ဆောင်ခြင်းရဲ့တစိတ်တေသလည်းဖြစ်ပါတယ်မုံတရားပြန့်ပွားစေတဲ့ပြောဆိုမှုတွေကိုတုံ့သက်စစ်ဆေးနိုင်ရေးအတွက်ဝန်ထမ်းတွေတိုးချဲ့ခန့်အပ်သွားမယ်အကြောင်းလဲ Facebook ကိုစတင်တည်ထောင်သူလည်းဖြစ်လက်ရှိကုမ္ပဏီကြီးကဲ့ဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်တဲ့ Mark Zuckerberg ကကတိပြုထားပါတယ်မြန်မာနိုင်ငံအတွင်းအမုံတရားပြန့်ပွားတဲ့ရေးသားမှုတွေကိုလူတွေကသတင်းမပို့ခင်မှာပဲArtificial Intelligence AI နည်းပညာကိုအသုံးပြုပြီး52ရာခိုင်နှုန်းကိုကြိုတင်ဖယ်ရှားပစ်နိုင်ခဲ့တယ်လို့လည်း Facebook ကပြောပါတယ်။ဒါပေမဲ့ဒီနည်းပညာဟာပိုပြီးကောင်းမွန်ဖို့အများကြီးပြင်ဆင်စရာတွေရှိနေသေးပြီးတိမ်မွေ့နေတဲ့ကွဲပြားမှုတွေကိုသိရှိနိုင်ရေးအတွက်10နှစ်လောက်အချိန်ယူရအောင်မယ်လို့ Facebook အကြီးအကဲ Mark Zuckerberg ကပြောပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်3ချိန်ထမ်းဆောင်မှုသူ Atal Bihari Vajpayee ဟာကာလတာရှည်မှာကျမမဖြစ်နေပြီးတဲ့နောက်ဂျာတာပရီနီကနယူးဒေလီမြို့တော်မှာကွယ်လွန်သွားပါပြီ။ Vajpayee ဟာကြောက်ကယောဂါအသက်ရှူကျက်တဲ့ယောဂါတွေနဲ့ဆေးရုံတက်ကုသမှုခံယူနေတာ2လကျော်ပါပြီ။တည်ဆုံးချိန်မှာအသက်93နှစ်ရှိပြီဖြစ်ပြီးအသက်မဆုံးခင်လေးမှာအသက်ကထောက်ကူပြုမှုနဲ့ခဏနေသွားရသေးတယ်ဆိုတဲ့သတင်းထွက်ထားပါရယ်။ဘာရာတီးယားဂျနတာ BJP ပါတီကဟိန္ဒူအမျိုးသားရေးဝါဒီတူဖြစ်သူ Vajpayee ဟာ1996ခုနှစ်က73ရက်ကြာတဲ့ချိန်1998ကနေ1999ခုအထိ17လကြာတဲ့ချိန်အဲဒီနောက်1999ခုနှစ်ကနေ2004ခုနှစ်ထိ9နှစ်တန်းတဲ့ချိန်စုစုပေါင်းအိန္ဒိယဝန်ကြီးချုပ်ဖြစ်3ချိန်ထမ်းဆောင်မှုပါရယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုချော်သိန်းတို့ကကြီးညာခဲ့ကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်တုန်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တခုကိုမြန်မာအစိုးရကပြီးခဲ့တဲ့လတုန်းကဖွဲ့စည်းခဲ့ပြီးတော့အဲ့ဒီဖွဲ့ကဘသူ့ကိုမှပဲမလိုက်ဖက်နဲ့ဆောင်ရွက်သွားမှာလို့ဆိုပါတယ်နေပြည်တော်မှာမနေ့တုန်းကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုမျိုးပြောဆိုခဲ့တာပါအဲ့ဒီသတင်းစာရှင်းလင်းပွဲအတွင်းပါတီများထူးထူးခြားခြားပြောဆိုခဲ့တာရှိသေးတယ်လဲဆိုတော့ကိုကြည့်ကြရအောင်ပါပြီးခဲ့တဲ့နှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ကြမ်းဖက်မှုတွေအတွင်းမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေထဲထဲဝင်ဝင်ပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်တဲ့အခါမှာဗက်မလိုက်ဖဲကြားနေပြီးတော့လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းဖိလစ်ပိုင်တန်တမန်ရိုဆာရီယိုမနိုလိုကသတင်းစာရှင်းလင်းပွဲမှာမနေ့တုန်းကပြောခဲ့ပါတယ
် Maybe some people in the world may not have
ငင်းကြဲရေးကိုရှေ့ရှုပြီးလှုပ်ဆောင်နေတဲ့ကျိုးပန်းမှုတွေနဲ့ပတ်သက်လို့ကဘာပေါ်ကတချို့လူတွေကလက်ပြတတ်တတ်ရှိပုံမရပါဘူး။သူတို့တွေဟာစာပြီးစဉ်းစားကြတဲ့ကဖြက်လို့ဖြက်စီးသဘောမျိုးနဲ့ပါ။ကျမတည်တည်ချာချာပြောနိုင်တာကတော့ကျမတို့ဟာအနှောင်ဖွဲ့ကင်းကင်းလွတ်လွတ်လပ်လပ်နဲ့လှုပ်ဆောင်ကြမယ်။ဘက်လိုက်မှုလည်းမရှိဘဲကြားနေပြီးတော့လှုပ်ဆောင်ကြမယ်ဆိုတာပါပဲ။ဘာကြောင့်လဲဆိုတော့ရှေ့ကိုခီးဆက်စီမဲ့လမ်းကြောင်းကအမှန်တရားပဲဖြစ်လို့ပါ။
ဖိလစ်ပိုင်တမန်ရိုဆာရီယိုမနိုလိုဟာရခိုင်ပြည်နယ်ကြက်တဲနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင်မှာဥက္ကဋ္ဌတာဝန်ယူထားတာပါရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့ယုံကြည်စိတ်ချရပြီးတော့လွတ်လပ်တဲ့စုံစမ်းမှုတွေလှုပ်ဆောင်မှုကုလသမဂ္ဂလုံခြုံရေးကောင်စီကတိုက်တွန်းခဲ့ပြီးတဲ့နောက်ပိုင်းမြန်မာအစိုးရကဒီကော်မရှင်ကိုပြီးခဲ့တဲ့လကုန်ပိုင်းမှာဖွဲ့စည်းခဲ့တာပါဒီကော်မရှင်ထဲမှာအဖွဲ့ဝင်တဦးအဖြစ်ပါဝင်သူနောက်တူကတော့ကုလသမဂ္ဂဆိုင်ရာဂျပန်နိုင်ငံတာမန်ဟောင်းကန်ဇိုအိုရှိမာပါသူကရခိုင်ပြည်နယ်ရဲ့ပြဿနာတွေကိုလူတွေပို့ပြီးတော့နားလည်သဘောပေါက်အောင်လှုပ်ဆောင်သွားဖို့ရည်ရွယ်ထားတဲ့အကြောင်းရှင်းပြပါလေ
With the whole aim of bringing more balance
ရည်ရွယ်ချက်တစ်ခုလုံးကတော့ပို့ပြီးမြတ်မြတ်တတရှိအောင်ချက်လက်တွေပို့ပြီးပြည့်စုံအောင်လုပ်ဖို့ပါပဲအဲ့ဒါမှလည်းမြန်မာပြည်သူတွေရောနိုင်ငံတကာတိုင်းဝန်တစ်ခုလုံးကပါပြဿနာကိုပို့ပြီးသဘောပေါက်နားလည်လာမယ်ပြဿနာရဲ့နောက်ကွယ်မှာဘာတွေရှိသလဲဘယ်လိုအကြောင်းချက်တွေရှိသလဲပြဿနာဖြစ်ပေါ်ရတဲ့အခြေခံအကြောင်းအရင်းတွေကဘာတွေလဲစတာတွေကိုပို့ပြီးနားလာပါလိမ့်မယ်ဒါမှပဲမြန်မာဆွေရကအခြေအနေတွေကိုတိုးတက်ကောင်းမွန်အောင်ဘယ်လိုလုပ်မလဲဆိုတဲ့လမ်းကိုရှာနိုင်မှာပါ
လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမနစ်တုံးကအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့နေရာတွေစီကိုခရီးထွက်တဲ့အခါစစ်တပ်ကလုံခြုံရေးအကူအညီပေးပါလိမ့်မယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုကော်မရှင်အဖွဲ့ဝင်တွေတွားမယ်မတွားဘူးဆိုတာတော့မဆုံးဖြတ်ရသေးဘူးလို့ဆိုပါတယ်ဒီကော်မရှင်ကစုံစမ်းတွေ့ရှိချက်တွေကိုအစိုးရခန်းစားတစ်စောင်ထုတ်ပြန်တွားဖို့ရှိပြီးတော့အဲ့ဒီအစိုးရခန်းစားထဲမှာအကြံပေးချက်တွေလည်းပါဝင်မှာဖြစ်ပြီးလာမယ့်နှစ်အောက်တိုဘာလကြာလို့ရှိရင်ဒီအစည်းအခမ်းအနားကိုမြန်မာသမ္မတစီကိုတင်ပြသွားမှာဖြစ်ပါတယ်။ဒီကော်မရှင်ထဲမှာမြန်မာနိုင်ငံဘက်ကပါဝင်သူတွေကတော့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကဥက္ကဋ္ဌဟောင်းဦးမြသိန်းနဲ့ပမော့ခဒေါက်တာအောင်ထွန်းသက်တို့ဖြစ်ပါတယ်။ ဒီကော်မရှင်ဖွဲ့ဝင်တွေဟာနိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်နဲ့နေပြည်တော်မှာဗိုလ်တော်ဟူးနေကတွေ့ဆုံခဲ့ကြပြီးကော်မရှင်အတွက်ထောက်ကူပြုမဲ့တွင်ရေးမှုယုံအဖွဲ့ဖွဲ့စည်းရေးနဲ့ကော်မရှင်ဆောင်ရွက်မဲ့လုပ်ငန်းစဉ်တွေအကြောင်းဆွေးနွေးခဲ့ကြတယ်လို့နိုင်ငံတော်တိုင်ပင်ခံယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ
်။ဒေါ်ရရှင်များရှင်တို့တော်မှာတရင်ရယူနေတဲ့မီဒီယာသမားတွေကိုချက်မှတ်ပေးဖို့တက်မော်သားကူစလေတွေကတိုက်တွန်းလိုက်တဲ့အတွက်တို့တော်တွင်တရင်ရယူခွင့်အပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်။တို့တော်ထဲမှာကူစလေတွေရဲ့အပြုမူဆောင်ရွက်ချက်တွေကိုအနီးကပ်စောင့်ကြည့်တရင်ရယူတာဟာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိပါရာရောက်နေပါသလား။နေတူဝါလူလူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ကူစလေတွေအပေါ်မီဒီယာတွေကစောင့်ကြည့်ပြီးသတင်းဖော်ပြဖို့ကပိုးပြီးတော့အရေးကြီးသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။လွတ်တော်တွင်သတင်းရယူခွင့်အပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်နေတာပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ
။အခုတော့နိုင်ငံကသတင်းတပုတ်ကိုဆက်ပြီးတော့တင်ပြကြပါမယ်။ American သမ္မတ Donald Trump ကသတင်းမီဒီယာတွေဟာပြည်သူလူထုရဲ့ရန်သူဖြစ်တယ်လို့အကြိမ်ကြိမ်ပြောလို့ရှိပါတယ်။သတင်းမီဒီယာတွေဟာအနည်းငယ်ရှိပြီးတော့ဆက်ဆုပ်ဖွဲ့ကောင်းတဲ့အရာဖြစ်တဲ့ပြင်စစ်ဖြစ်နိုင်တဲ့အထိလဲရှိတဲ့ဆိုပြီးတော့သမ္မတထရန့်ကဆွဆွဲထားတာပါဒါကြောင့်လဲအဲ့လိုသမ္မတရဲ့အနေရရှိတဲ့ဆွဆွဲပြောဆိုမှုတွေဟာဆက်ပြီးတော့လက်ခံဖို့မတင့်တော်တော့ဘူးဆိုပြီးတော့အမေရိကန်သတင်းဌာနတွေကတုံ့ပြန်လာနေကြပါပြီတချို့သတင်းဌာနတွေကတော့အရင်တော့ကမလုတ်ခဲ့ဘူးတဲ့ပုံစံမျိုးနဲ့အဒီတာတွေချင်းချင်းတိုင်ပင်ညှိနှိုင်းပြီးတော့လက်တုံ့ပြန်ဖို့ပြင်ဆင်နေကြတာပါဒီအကြောင်း VOA အင်ပီရိုသတင်းတော့စတီဖာမင်ရဲ့သတင်းပေးပို့ချက်ကိုကိုဇော်ဝင်းနိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ဟာသူ့ကိုထောက်ခံသူတွေသာတက်ရောက်တဲ့နိုင်ငံရေးဟောပြောပွဲတိုင်းမှာသတင်းမီဒီယာတွေကိုပြင်းထန်စွာပုတ်ခတ်ပြောဆိုလေးရှိပါတယ်
။ The only negative stories from the fakers back there.
ဒီကမ္ဘာထဲမှာရှိနေတဲ့သတင်းဌာနတွေဟာစန့်ကျင်ဘက်အထုအယောင်သတင်းတွေကိုလွှင့်နေသူတွေဖြစ်ပါတယ်လို့သမ္မတထရမ့်ကပြောသွားတာပါ။အမေရိကန်သတင်းမီဒီယာဌာနကြီးအတော်များများကအမျှတစွာပြစ်မှုဆက်ဆံခြင်းမရှိဘူးလို့သမ္မတကရောအစိုးရအဖွဲ့အတွင်းကသူတွေကပါပြောနေကြတာပါ။သမ္မတကသူတို့အပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာဟာလုပ်ငန်းသဘောအရလက်ခံရမယ့်ကိစ္စဖြစ်ပေမဲ့ပြည်သူရန်သူအဖြစ်ကင်မွတ်တတ်တာကတော့ဘလို့မှလက်ခံလို့မရဘူးလို့သတင်းတောက်အများစုကယူဆနေကြပါတယ်။မကြသေးခင်ကပြုလုပ်တဲ့အင်ပီရိုသတင်းစာရှင်းလင်းပွဲအတွင်း CNN သတင်းတောက် Jim Acosta နဲ့အင်ပီရိုပြောခွင့်ရ Sarah Huckabee Sanders တို့အကြားအပြန်အလှန်ညှဉ်းပန်းမှုဖြစ်ခဲ့တဲ့ကိစ္စဟာသတင်းတောက်ဒီဘက်ကဒီကိစ္စအပေါ်စိတ်ပြက်နေမှုကိုပိုပြီးသိသာစေခဲ့ပါတယ
်။ I think it would be a good thing if you were to say right hereat this briefing that the press the people who are gathered in this room right now
အခုဒီအင်ပြူတော်သတင်းစာရှင်းလင်းပွဲလုပ်တဲ့ခန်းမတွေကိုနေ့စဉ်လာပြီးသတင်းယူနေတဲ့သူတွေအစောပိုင်းကခင်ဗျားခေါ်ထုတ်ခဲ့တဲ့အစိုးရအရာရှိတွေကိုမေးခွန်းတွေမေးနေတဲ့သူတွေဟာပြည်သူ့ကြံသူမဟုတ်ဘူးဆိုတာကိုခင်ဗျားအနေနဲ့ဒီနေရာမှာရှင်းရှင်းလင်းလင်းပြောလာရင်ကောင်းမယ်ထင်တယ်အဲ့လောက်တော့ခင်ဗျားအနေနဲ့ကျွန်တော်တို့တွေပြောပြသင့်ပါတယ
် President has made his position known I also think it's ironic I'm trying to answer your question
အင်ပြူတော်ပြောခွင့်ရ Sarah Sanders အနေနဲ့ဒီကိစ္စကိုရှင်းလင်းစွာပြောကြားပေးဖို့ CNN သတင်းတောက် Jim Acosta ကအကြိမ်ကြိမ်တောင်းဆိုခဲ့ပေမဲ့အင်ပြူရောပြောခွင့်ရကအဲ့ဒီတောင်းဆိုတဲ့အတိုင်းမပြောခဲ့တဲ့အပြင်သတင်းဌာနတွေကသမ္မတနဲ့အစိုးရအဖွဲ့ကိုဘလို့တိုက်ခိုက်တယ်ဆိုတာနဲ့သူမကိုယ်တိုင်လည်းပုဂ္ဂိုလ်အရေးကဘလောက်အထိတိုက်ခိုက်ခံခဲ့ရတယ်ဆိုတာတွေကိုပြန်လည်ဖြေကြားခဲ့ပါတယ်။သမ္မတနဲ့သတင်းမီဒီယာအကြားတင်းမာမှုတွေဖြစ်ပေါ်နေတဲ့အပေါ် George Washington တက္ကသိုလ်က Francis Snow ကလည်းအခုလိုပြောပါတယ
်။ I have covered white houses myself I've watched this for a very long timeI have never seen and I cannot imagine a situation where there
ကျွန်တော်လည်းအင်ပြူရောမှာသတင်းတောက်အဖြစ်လုပ်ခုပါတယ်ဒီကိစ္စကိုကျွန်တော်အတော်ကြာကြာစောင့်ကြည့်ခဲ့ပါတယ်အခုလိုသမ္မတနဲ့သတင်းမီဒီယာအုပ်စုကြားမှာအခုလောက်တင်းမာပြီးရန်လိုတဲ့အပြုအမူမျိုးတခါမှမတွေ့ဘူးပါဘူးအများစုဟာသမ္မတဘက်ကစပြီးတိုက်ခိုက်တာတွေဖြစ်နေပါတယ
်ဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာတွေဘက်ကလည်းလက်တုံပြန်လာကြပါပြီနိုင်ငံတော်ကသတင်းစာတိုက်300ကျော်ပါဝင်တဲ့သမ္မတထရန့်ရဲ့မီဒီယာအပေါ်ပုတ်ကပ်ပြောဆိုမှုတွေကိုကြာသပတေးနေ့မှာပဲတင်းကြီးတညွတ်ထဲလက်တုံပြန်ခဲ့ကြပါတယ်သတင်းစာလွတ်လပ်ခွင့်အပေါ်ညှပ်ပတ်တဲ့နည်းတွေနဲ့ဖိနှိပ်နေတာတွေကိုတွန်းလှန်မယ်လို့ကြေညာထားတဲ့မနေ့ကလှုပ်ရှားမှုကိုတော့ Boston Globe သတင်းစာကြီးကဥဆောင်ပြုလုပ်ခဲ့တာပါဒီအစီအစဉ်မှာပါဝင်တဲ့သတင်းစာတိုက်တိုင်းကသမ္မတရဲ့မီဒီယာအပေါ်တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့ Editor အပေါ်အသီးသီးကိုတနေ့တည်းမှာတပြိုင်တည်းရေးသားထုတ်ဝေခဲ့ကြတာပါတချို့သတင်းစာတိုက်တွေကသူတို့ရဲ့နိုင်ငံရေးအယူအဆအပေါ်အခြေခံပြီး ပြင်းထန်စွာရေးသားကြတဲ့သူတွေရှိသလိုတချို့တိုက်တွေကတော့သူတို့တိုက်အသီးသီးရဲ့စံတန်ဖိုးနဲ့အညီရေးသားခဲ့ကြတဲ့သူတွေလည်းပါဝင်ပါတယ်။ဒါပေမဲ့မီဒီယာအပေါ်ဝေဖန်သူတချို့ကတော့အများပြည်သူကသတင်းမီဒီယာအပေါ်ယုံကြည်မှုအနှိမ်ဆုံးအဆင့်ကိုရောက်နေတဲ့အချိန်မှာအခုလိုလုပ်တဲ့ကိစ္စအတွက်မီဒီယာတွေဘက်ကသဘောထားမကြည့်ဘူးဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။သမရရဲ့လုပ်ရအပေါ်လက်တုံ့ပြန်တဲ့ကိစ္စမှာသတင်းစာတွေနဲ့မကဘဲအစိုးရဟာပြည်သူအတွက်ပဲဖြစ်ရမယ်။အများပြည်သူအနေနဲ့အစိုးရရဲ့လှုပ်ဆောင်မှုတွေကိုသိပိုင်ခွင့်ရှိရမယ်ဆိုတဲ့ကိစ္စကိုရေဒီယိုနဲ့ရုပ်သံဌာနတွေအွန်လိုင်းကနေသတင်းတင်ဆက်သူတွေအားလုံးကလည်းအဒီတာအပေါ်အသီးသီးကိုအတန်လွင့်တာအွန်လိုင်းမှာတင်ပေးတာတွေလုပ်ပေးကြဖို့ရေဒီယိုတယ်လီဗီရှင်းဒီဂျစ်တယ်သတင်းဌာနများအဖွဲ့ကအဖွဲ့ဝင်1,000ကျော်ကိုတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ
ကိုဇော်ဝင်လည်းဖြစ်ပါတယ်ဥက္ကအမေရိကန်နဲ့ဆန်တဲ့သတင်းဘုတ်ကိုဆက်ပြီးတော့နားဆင်အောင်ပါပါအမေရိကန်မဲဆန်နာရှင်ပြည်သူတွေအနေနဲ့အချိန်နောက်3လတောင်မလိုတော့တဲ့ကာလမှာသမရတတန်းဝက်ကာလလွတ်တော်ရွေးကောက်ပွဲတွေအတွက်မဲပေးကြရတော့မှာဖြစ်ပါတယ်ဒီလွတ်တော်ရွေးကောက်ပွဲတွေဟာသမရဒေါ်နယ်ထရန့်အတွက်လည်းအပြောင်းလဲတွေဖြစ်ကောင်းဖြစ်လာနိုင်တာပါမကြခင်တုန်းကပြီးဆုံးသွားခဲ့တဲ့ပနာမရွေးကောက်ပွဲတွေနဲ့ဒီအထူးရွေးကောက်ပွဲရလဒ်တွေကိုကြည့်လို့ရှိရင်အင်အားအပြည့်နဲ့လှုပ်ရှားလာနေတဲ့ဒီမိုကရက်တွေနဲ့သမရထရန့်ကိုအစဉ်တစိုက်အားပေးထောက်ခံလာသူတွေအကြမ်းပါဒီနှစ်ဖက်ကွဲပြားနေတဲ့တိုင်းပြည်ဖြစ်လာမယ့်ဒီဖြစ်လာမဲ့ပုံစံကိုလာမဲ့နိုဝင်ဘာလလွတ်တော်ရွေးကောက်ပွဲတွေကဒီနိုင်ငံရေးရအကျိတ်နဲ့ရှင်ပြိုင်မဲ့ပွဲတွေအနေနဲ့ဖြစ်လာတော့မှာပါ VOA သတင်းတော့ဂျင်မလုံးပြပို့တဲ့သတင်းကို Map Computer တင်ပြပါလိမ့်မယ်
။သမရအိမ်ပြူတော်အပြင်ဘက်မှာဟာတာတယုတ်ဆောင်ရိုစီအိုဒိုနယ်အပါအဝင်သမရထရမ့်ကိုစန့်ကျင်သူတွေစုဝေးပြီးတော့တယုတ်ပြအမှုပညာတွေနဲ့ဆန္ဒပြနေကြတာပါ
။ Let the president know.In no uncertain terms that we are alive.
Tomorrow is ရှင်းတန်းနေတယ်노ကြားနေတယ်ဆိုတာကိုသမရထရန့်ရှင်းရှင်းလင်းလင်းသိစေရပါမယ်ကျမတို့အမြင်ရှိနေမှာပ
ါမကြခင်ကကျင်းပခဲ့တဲ့ပနာမရွေးကောက်ပွဲတွေနဲ့အထူးရွေးကောက်ပွဲရလဒ်တွေကိုကြည့်ရင်ဒီမိုကရက်တီဟာထရန့်ဆန့်ကျင်ရေးပြတ်သားတဲ့သတင်းစကားတွေသုံးပြီး노ဝင်ဘာလွတ်တော်ရွေးကောက်ပွဲတွေအတွက်လှုပ်ရှားနေတာကိုတွေ့ရမှာပ
ါ People are standing up they are fighting
ပြည်သူတွေကစက်ပြီးလက်မခံကြတော့ပါဘူးဒီတိုင်းမိကြီးကိုနိုင်ငံရေးနဲ့စီးပွားရေးအရာပြုပြင်ပြောင်းလဲဖို့အလုံးအတူလက်တွဲပြီးဆောင်ရွက်သွားကြမှာပါ
။သမ္မတဒေါ်နယ်ထရမ့်ကလည်း Republican တွေရဲ့ကိုစားအပြင်းထန်မဲဆွယ်လှုပ်ရှားနေပြီးတော့လာမယ့်လွှတ်တော်ရွေးကောက်ပွဲတွေမှာ Democrat တွေအသာစီရနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေအတိုင်းဖြစ်မလာအောင်ကြိုးပမ်းနေပါတယ်
။ America is respected again and America is winning again.
American ပြည်တော်စုသားပထမဦးစားပေးဖြစ်ရမယ်ဆိုပြီးဆောင်ရွက်ခဲ့တာကြောင့်အခုဆိုရင်အများယုံကြည်ကိုးစားမှုနဲ့အောင်မြင်မှုတွေပြန်ရလာခဲ့ပါပြီ။
အခုလိုသမရပြောတဲ့အတိုင်းတန်ရောင်လိုက်ပြောသူတွေမှာတော့ Ohio ပြည်နယ် Republican အောက်လွှတ်တော်အမတ် Jim Jordan လည်းပါပါတယ
် Embassy is going to Jerusalem and the hostages have been returned from
American တန်ရုံကို Jerusalem ကိုရွှေ့ပြောင်းနိုင်ခဲ့တယ်လို့မြောက်ကိုရီးယားကပြန်ပေးဆွဲထားသူတွေလည်းပြန်လွတ်လာခဲ့ပါပြီဒါရီဟာသမရကြီးရဲ့ခေါင်းဆောင်မှုအောက်မှာဖြစ်လာတာတွေပ
ါဒါပေမဲ့လည်းသမရသက်တမ်းဝက်မှာကျင်းပတဲ့လာမယ့်လွှတ်တော်ရွေးကောက်ပွဲတွေဟာသမရထရမ့်နဲ့ Republican တွေအတွက်စိန်ခေါ်မှုများတဲ့ရွေးကောက်ပွဲဖြစ်တယ်လို့ Bipartisan Policy Center ကလေ့လာသုံးသပ်သူ John Fortier ကပြောပါတယ
် So I think they'll get some of their voters out but I think it'd be hard to overcome
သူတို့ပေါ်ထောက်ခံသူတချို့ရော့ကျသွားနိုင်တယ်လို့ကျွန်တော်ထင်တယ်သူတို့ကိုထောက်ခံသူတွေ Democrat တွေဘက်ပါမသွားအောင်လုပ်ဖို့ကလည်းခက်နိုင်ပါတယ်ဆိုတော့ Democrat တွေအောက်လွှတ်တော်ကိုလွှမ်းမိုးလာနိုင်မဲ့တကယ့်အခွင့်အလမ်းမှာအပြည့်အဝမလွှမ်းမိုးနိုင်တော့မှအောက်လွှတ်တော်အမတ်နေရာအတော်များများသူတို့ရနိုင်ပါတယ
်နိုဝင်ဘာလွှတ်တော်ရွေးကောက်ပွဲမှာRepublican ကိုယ်စားလှယ်ရအနိုင်ရအောင်သမ္မတထရမ့်အနေနဲ့အထောက်အကူပေးနိုင်တာမျိုးဖြစ်ကောင်းဖြစ်နိုင်တဲ့အချိန်ထဲမှာပဲသူ့ကြောင့်ပဲဒီမိုကရက်တွေအသာစီးရသွားတာမျိုးလည်းဖြစ်နိုင်တယ်လို့ Brookings သုတေသနဌာနက John Hudak ကသုံးသပ်ပါတယ
် In many races throughout the country the president's input is likely to be more harmful than good
နိုင်ငံတော်ရှင်ပြိုင်ဝဲတော်တော်များများမှာသမ္မတရဲ့အပြောဆိုတွေကြောင့် Republican ကိုယ်စားလှယ်ရအကောင့်ထက်အဆိုးပိုကြုံနေရပုံရှိပါတယ်သမ္မတအနေနဲ့ဘေဘီနဲ့ဘေဒေတာလောက်ကိုပဲသွားပြီးမဲဆွယ်လှုပ်ရှားမယ်ဆိုတာမျိုးတတိထားလှုပ်ဆောင်ရင်ပိုကောင်းပါလိမ့်မယ
်လူလူစစ်တမ်းတွေအရထရမ့်ကိုထောက်ခံတဲ့အလို့သမားလူထမ်းစာအများပြားဆက်ရှိနေသေးတယ်ဆိုပေမဲ့လည်းအမျိုးသမီးတွေနဲ့စင်ကြေပုံးတွေပြည်သူတွေအတော်များများကတော့ Republican တွေကိုဆက်ပြီးတော့ထောက်ခံမဲ့အခြေအနေမထွေရဘူးလို့လေးလာသုံးသက်သူ Michael Baron ကပြောပါတယ
် It's clear that a lot of what shall we say high education upscale voters of
pinada lukonan mesana shin ri jama donald trump ne republican party paw ma pimin tanan san jin mu ri myayi shi ni ya shin ma le la mae yukop pwe ma mae pe pu thuru ri sia that tan ni ja da ba
po bi ti ja la da ta khu ga ro la mae lut daw yukop pwe ri ha tamara trump ko chai ma chai luru sana khan yu de pwe ta khu a phye party ji ni ye slong ga tat jwa lou sha thuri ga shu myin tha ja da be phit par de shin
mak computer pyo ga da ba မကြသေးခင်တုန်းကကျင်းပပြီးစီးသွားခဲ့တဲ့ကမ်ဘောဒီးယားရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမှုမရှိဒီမိုကရေစီနည်းလမ်းမကျတဲ့အပြင်မတမာမှုတွေနဲ့ပြည့်နေတဲ့ဆိုပြီးတော့ဒီလိုလို့ရက်တွေလှုံ့ဆော်တဲ့နေရာမှာပေါဝင်ပတ်သက်သူတွေအပေါ်မှာပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေကိုအမေရိကန်ဆိုရကချမှတ်လိုက်ပါတယ်။ဒါပေမဲ့ဒီလို့ရက်ကဘလောက်ထိထိရောက်မှာလဲဆိုတော့ဒီမေကွန်ထုတ်တာရှိတယ်လို့မျိုးတိုက်ခန့်တွေရဲ့အနာဂတ်ကလည်းမရေမရာရှိနေတော့မှာပဲ။ဒီအကြောင်း VOA သတင်းတော့ Victor Betty's ရဲ့ဆက်သွယ်မေးမြန်းချက်ပေါ်မှာအခြေခံပြီးတော့ကိုကျော်ကျော်သိန်းပြောပြပါလိမ့်မယ်
။ပြီးခဲ့တဲ့လကလုပ်တဲ့ကမ္ဘောဒီးယားယူကော့ပွဲမှာလက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကလွှတ်တော်အမှတ်နေရာ125နေရာသလုံးကိုအနိုင်ရတယ်လို့ကမ္ဘောဒီးယားယူကော့ပွဲကော်မရှင်ကကြေညာထားတာကြောင့်ဝန်ကြီးချုပ်ဟွန်ဆန်ရဲ့အုပ်ချုပ်ရေးနောက်ထပ်5နှစ်တက်တန်းထပ်တိုးသွားပါပြီ။ဇူလိုင်လ29ရက်နေ့ကလုပ်တဲ့ယူကော့ပွဲမှာတည်သာထင်ရှားတဲ့အတိုက်ခံပါတီတွေမပါတယ်လို့တရားဝင်မှုမရှိဘူးလို့နိုင်ငံတကာလေ့လာသူတွေကပြစ်တင်ရှုတ်ချထားကြပါတယ်။ဒီရွေးကောက်ပွဲကျင်းပဖို့အပေါ်ကြီးနက်မှုမရှိတဲ့အတွက်အမေရိကန်ပြည်ထောင်စုကဗိုလ်ထုနေမှာပဲအရေးယူမှုတွေချမှတ်လိုက်ပါတယ်။ကမ္ဘောဒီးယားမှာဒီမိုကရေစီကိုထိခိုက်ပျက်စီးအောင်လှုံ့ဆော်သူတွေကိုထတ်ထည့်ပြီး2019ခုနှစ်ဒီဇင်ဘာလ6ရက်နေ့ကချမှတ်ထားတဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေကိုတိုးချဲ့ချမှတ်လိုက်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Heather Nowak ကဗိုလ်ထုနေပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။
The expanded entry restrictions may apply to individuals both within and outside the Cambodian government who are responsible for the
most notable anti-democratic actions taken in the run-up. ဒူလိုင်လ29ရက်နေ့ကလုပ်တဲ့အပြစ်အနာစာတွေနဲ့ပြည်နေတဲ့ရွေးကောက်ပွဲမတိုင်ခင်ဒီမိုကရေစီစန့်ကျင်ရေးလှုပ်ရက်တွေကိုအထင်အရှားလှုပ်ခဲ့ကြတဲ့ကမ္ဘောဒီးယားအစိုးရအဖွဲ့တင်းကလူတွေနဲ့ရောပြည်ပကလူတွေနဲ့ပါအကျုံးဝင်နိုင်ပါတယ်။တချို့ဖြစ်ရတယ်မှာဆိုရင်သူတို့ရဲ့အနည်းဆုံးမိသားစုဝင်တွေပါဒီကန့်သက်ချက်တွေနဲ့အကျုံးဝင်နိုင်ပါတယ်။တခြားလွတ်လပ်တဲ့သတင်းမီဒီယာတွေအရက်ဖက်လူမှုအဖွဲ့တွေရဲ့အရေးပါတဲ့အခန်းကဏ္ဍကိုလှုပ်ဆောင်နိုင်ရေးအတားအဆီးမရှိဘဲခွင့်ပြုပြီးတော့အမျိုးသားပြည်လဲတင့်မြတ်ရေးဖြစ်လာဖို့အတွက်လက်တွေ့လှုပ်ရက်တွေလှုပ်ဆောင်ဖို့ကမ္ဘောဒီးယားအစိုးရကိုကျမတို့ထပ်ပြီးတောင်းဆိုပါရစေ
။ဒါ့အပြင်ကမ်ဆိုခါနဲ့တခြားနိုင်ငံရဲ့အကျဉ်းသားတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့နိုင်ငံရေးအတိုက်အခံတွေကိုပိတ်ပင်ကန့်သတ်ထားတာတွေအဆုံးသတ်ဖို့ကိုလည်းအမေရိကန်နိုင်ငံသားရဲ့ဌာနကတောင်းဆိုထားပါတယ်။ဒီလိုပြည်ဝင်ဗီဇာကန့်သတ်ချက်ကထိရောက်မှာမဟုတ်ဘူးလို့ကမ္ဘောဒီးယားအစိုးရပြောခွင့်ရတူကပြောပါတယ်။တတိယရောလုံနိုင်တဲ့တခုတည်းသောအတိုက်ခံပါတီဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကေတင်ရေးပါတီ CNRP ကိုတရားရုံးချုပ်ကပြီးခဲ့တဲ့နှစ်မှာဖျက်သိမ်းပစ်ခဲ့ပါတယ်။ပါတီခေါင်းဆောင်ကမ်ဆိုခါကိုလည်းနိုင်ငံတော်ပုံကံမှုနဲ့စက်တင်ဘာလကလေးကထောင်ချထားတာပါ။လွတ်လပ်မှုလည်းမရှိတရားမျှတမှုလည်းမရှိတဲ့ကမ္ဘောဒီးယားရွေးကောက်ပွဲဟာအရှိတော်အစဒေသမှာဖြစ်နေကြယူကော့ပွဲပုံစံကိုထင်ဟပ်နေတယ်လို့ဩစတြေးလျနိုင်ငံမိုနက်စ်တက္ကသိုလ်ကအက်ပါမောခဒေးဗစ်ချန်ဒလာက VOA သတင်းတော့ Victor Beatty နဲ့ဆက်သွယ်မေးမြန်းခန်းအတွင်းပြောပါတယ
် This is a resemble elections held in many parts of Southeast Asia that are even more severe on opposition such as in
Vienna နဲ့ထိုင်းနိုင်ငံတွေမှာလို့အတိုက်ခံတွေကိုဝေပြိုင်ခွင့်မပြုဘဲပိုပြီးတော့အောင်မှပြင်းပြင်းထန်ထန်ဖိနှိပ်တဲ့အရှိတော်အစဒေသတခြားနေရာတော်တော်များများကယူကော့ပွဲတွေနဲ့ဆင်တူပါတယ်လွတ်လပ်မျှတမှုမရှိတဲ့ရွေးကောက်ပွဲလှုပ်တာကရှေးတောင်အာရှမှာအလေးထားလို့ဖြစ်လာနေတာပါဒါမှန်တယ်လို့ကျွန်တော်ပြောနေတာမဟုတ်ပါဘူးဒါပေမဲ့ဒါဟာကြဲကြဲပြက်ပြက်ဖြစ်နေတဲ့တွင်ပြင်းလက္ခဏာတစ်ခု
အမေရိကန်ရဲ့အရေးယူလှုံ့ဆော်ချက်ကရောကမ္ဘောဒီးယားနိုင်ငံရဲ့အပေါ်တက်ရောက်မှုရှိမှလားဆိုတာသူ့အနေနဲ့တော့မသေးကြလာဘူးလို့လဲပါမောခချန်ဒလာကပြောသလိုကမ္ဘောဒီးယားတိုက်ခိုက်တွေရဲ့အနာဂတ်နဲ့ပတ်သက်လို့လဲတိတ်ကြီးအကောင်းမမြင်လာပါဘူးအခုထောင်ချခံထားရတဲ့အတိုက်ခံခေါင်းဆောင်အများပြားနောက်ဆုံးကျလွတ်မြောက်လာမှာဖြစ်ပြီးနိုင်ငံအာဏာအားလုံးကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့ဝန်ကြီးချုပ်ကိုရင်ဆိုင်ဖို့ကြောက်ရွံ့ကြလိမ့်မယ်လို့ပေါမောခချန်ဒလာကမြင်ပါတယ်။အတိုက်ခံတွေအတွက်လွှတ်တော်တွင်မှအမတ်နေရာတနေရာမှမရှိသလိုအစိုးရကိုထိတဲ့ရင်ဆိုင်နိုင်ဖို့လွှတ်တော်ရဲ့အကာအကွယ်လည်းရှိမနေဘူးလို့ပေါမောခချန်ဒလာကသုံးသပ်ပါတယ်ခင်ဗျာ
။ကိုချိုသိန်းကျေးဇူးတင်ပါတယ်ခင်ဗျာ။အခု VOA American တန်ရဲ့တောက်ကြနေမနခင်စီစဉ်တွေကိုတော်ရှင်များနားဆင်နေကြတာဖြစ်ပါတယ်။မကြခင်မှာလည်းဒီကြက်မာရေးနဲ့တိုင်းရင်သတင်းလောစီစဉ်တွေကိုထုတ်လွှင့်ပေးတော့မှာပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ VOA American တန်မြန်မာပိုင်းက2018ခုနှစ်ဩဂုတ်လ18ရက်တောက်ကြနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ဒီ line to meter 3040 48အပြင် line meter 190 kilohertz 1595တို့ကနေပြီးတော့တို့ချက်ထုတ်လွှင့်ပေးနေတယ်လို့မျိုး VOA Facebook စာမျက်နှာကနေလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းနားဆင်ကြရမယ့်အထဲမှာဆိုရင
်ကျွန်တော်တိုင်းသားစီလုံးမျိုးရင်းကိုတိဆောက်နေတယ်ဒီလိုအရေးကြီးတဲ့ကာလမှာဒီလိုပြုတ်မှုဆော်ရမ်းမှုပါဒီမှကြာမှဘိုလ်ရောကနေကြီးကဖြစ်တယ်တနည်းအားဖြင့်အတိုင်းဆိုင်ဆိုင်နဲ့လုပ်တာဖြစ်တယ
်ဒီအကြောင်းပြေဆိုကတော့တိုင်းရင်သတင်းလွှာအစီအစဉ်မှာမကြာခင်ကြားပါလိမ့်မယ်ကျမ၏ကဏ္ဍမှာတော့သဘင်မကျွတ်အောင်ဘလို့လောက်ကြမယ်ဆိုတော့ကိုနားဆင်ကြမှာပါအခုတော့မနေ့ခင်းတိုင်းဒေါ်လာတန်စီစဉ်တင်ဆက်ပေးနေတဲ့ American Indian 3နှုန်းတွေကိုနားဆင်ကြပါခင်ဗျာ
ဒီကိမ့်နဲ့တင်ပြမယ့် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းကWHISTLE whistle ကကျမတို့မြန်မာအခေါ် whistle BLOWER blower က BLOW blow ဆိုတဲ့ကြိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ BLOWER blower ကတော့မှုတ်သူပေါ့ရှင် Squid Crew ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ whistle မှုတ်သူပေါ့ဒီစကားဆင်းတဲ့လာတာကတော့တချိန်ကအင်္ဂလိပ်ရဲတွေစီကားလို့ဆိုပါတယ်ဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျူးလွန်တာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့တနည်းအန်ဒီယေဂိုအတိပေးနိုင်အောင်ဝီစီတာမှုပြီးသတိပေးရကဒီအသုံးဆင်းသင့်လာတယ်လို့ဆိုပါတယ်အီဒီမ်ဆိုတဲ့သဘိုက်ဒီဘဲကတော့ဒီနေရာမှာလူတူအဖွဲ့စည်းတရလုပ်ငန်းကွင်စသဖြင့်မှာဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျူးလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘာသာငွေအလွဲသုံးစားလုပ်တာမျိုးအလဟတဖြုံးတီးပစ်တာမျိုးကျန်းမာရေးလုံခြုံရေးစသဖြင့်ဆိုင်းရစီမင့်တွေချုပ်ဖောက်တာမျိုးစသဖြင့်မလုပ်သင့်မလုပ်ထိုက်မလုပ်အပ်တဲ့လုပ်ရမျိုးလုပ်နေတာကိုတွေ့လို့သက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးသက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီလိုလေအများအားဖြင့်ကို့အထက်အရာရှိကကျွလွန်နေတာမျိုးဆိုရင်ပြောကြည့်ပေးမယ်လေမပြောရတာကို့ကိုပြန်ပြီးတနည်းလေမဲမှာအေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါတယ်ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကသိစိတ်ရှိဖို့နဲ့တတ်သိရှိဖို့လိုသလိုတခါတရံလေလှုပ်ကြံတိုင်တန်းတာမျိုးမဖြစ်သင့်ဘူးလို့သတိပေးချင်ပါတယ်အမေရိကန်ဆူရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါလေ whistle blower နဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John told me he is the whistle blower in reporting his boss's misconduct in the office I guess his conscience made him do it
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းသက်ဆိုင်ရာကိုအတိပေးတင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အသည့်စိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာ၊စီမင်းချိုးဖောက်တာ၊အလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကိုအတိစိတ်ကြောင့်တက်ဆိုင်ရကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့ကျမကြီးလည်းရောက်ပါပြီဒီတစ်ပတ်ကျမကြီးကဏ္ဍမှာသဘင်ကျွတ်ချင်းအကြောင်းတင်ပြထားပါတယ်လူတွေအမျက်နှိုးထားတဲ့သဘင်ဟာပြုပြင်ထိမ့်သိမ့်မှုအားနေတာနဲ့ယောဂါတွေကြောင့်ကျွတ်လစ်ရှိပေမဲ့လေကာကွယ်နိုင်တာတွေလည်းရှိတယ်လို့အရေးပြအထူးကုတွေကဆိုကြပါတယ် စပင်းကျွတ်တာကိုဘလို့လို့တည်နိုင်ပြီးတော့ဘလို့ပြုပြင်ထိန်းသိမ်းမှုအားနည်းတာကြောင့်စပင်းကကျွတ်ရတာလဲဘယ်လိုကာကွယ်မှုတွေရှိနိုင်တယ်လဲဆိုတဲ့အကြောင်းမြန်မာနိုင်ငံကရေပြအထုကူဆရာဝန်ကြီးဒေါက်တာစောဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်โอเคရေပြအထုကူဆရာဝန်ကြီးဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီစပင်းကျွတ်တာကလူတော်တော်များများမှာဖြစ်လေရှိတာပါဆရာเนาะအဲ့ဒီခါကျတော့အဲ့စပင်းကျွတ်တဲ့အကြောင်းလေးကိုနည်းနည်းစပြီးတော့ရှင်းပြပေးပါလား
ဟုတ်ပါတယ်စပင်းကျွတ်တာကတော့ဒါလူတိုင်းအများကျွန်တော်ထားတဲ့အရာတစ်ခုတစ်ခုပဲပေါ့နော်ဒီလူတိုင်းအတွက်အရေးကြီးလို့လည်းလေးထားကြတယ်အများကျွန်တော်ထားကြတယ်ပြုပြင်ကြတာပေါ့နော်ဒါပေမဲ့ကန်ဆိုးခြင်းတဲ့အခါကျရင်တချို့အချိန်လေးတော်တော်များများတချို့ဆိုရင်လည်းယောဂဒီကြောင့်တခါကြလေလဲဒီစပင်းကိုယူဆိုင်ပေါ်မမှန်တာကြီးကြောင့်ဒီစပင်းကြီးအများကြီးရော့ကုန်တယ်အဲ့ဒါကိုစပင်းကျွတ်တယ်လို့ကျွန်တော်တို့ခေါ်ကြတာပေါ့နော်ဒီမှာ BP ရင်းနဲ့ဖြစ်စီ brush တိုက်ရင်းနဲ့ဖြစ်စီဒီစပင်းကြီးအများကြီးကျွတ်ထွက်လာတဲ့အခါကျရင်ဒါမှမဟုတ်လေသူ့အလိုလိုအိရာထားလိုက်တဲ့အခါမှာခေါင်းမှာစပင်းကြီးကျွတ်နေရာတွေကိုတွေ့တဲ့အခါဒါမှမဟုတ်လေကိုယ့်ကိုခေါင်းပြင်းနဲ့စပင်းပါလာတာကိုတတိပြင်းမိတဲ့အခါဆိုရင်တော့ကြည့်ကြတယ်တခုခုတော့ဒီစပင်းနဲ့ပတ်သက်ပြီးဖြစ်နေပြီ
ဟုတ်ကဲ့ဆရာရေဒီစပင်းရဲ့ပုံမှန်ဖြစ်စဉ်လေးကိုနည်းနည်းစပြီးတော့ထပ်ရှင်းပြပေးပါလား
စပင်းကကိုကန်နိုင်ရဲ့အင်ကအရေးပြားရဲ့အင်ကတခုဆိုတဲ့အခါကျတော့ပုံမှန်ကြီးသွားပြီးတော့လှုပ်ရှားနေတယ်ပေါ့နော်အဲ့တော့ကိုယ့်ရဲ့ခေါင်းပေါ်ရှိတဲ့စပင်းလေးကိုယူတော့လိုက်တဲ့အခါမှာစပင်းစုစုပေါင်းတသိန်းနဲ့တသိန်းခွဲကြာဒီတယောက်စီမှာရှိတယ်လို့ဆိုတယ်အဲ့ဒီအထဲထဲမှာ90ရာခိုင်နှုန်းတော့ကတစ်ချိန်လုံးကြီးသွားပြီးတော့ရှည်ထွက်နေတယ်အဲ့လိုရှိအောင်ကနေရောဒီအဆက်မပြတ်ပေါ့နော်စပင်းတပင်ကရှည်ထွက်နေတာနှစ်နှစ်ကနေ6နှစ်အတွင်းလောက်ထိကြာတယ်အဲ6နှစ်အဲ့ဒီလောက်ကြာတော့မှရှည်တဲ့ဥစ္စာရပ်သွားတယ်ပြောရမယ်ဆိုရင်အဲ့ဒီစပင်းတပင်ချင်းကအသက်ကြီးသွားတဲ့အခါမှာစပင်းရှည်တာကိုရပ်သွားပြီးတော့ resting stage ခေါ်တာပေါ့နော်နားနေတဲ့အခြေကိုရောက်သွားတယ်အဲ့အဲ့ဒီနားနေတဲ့အချိန်ကနေ2လ3လလာနေငယ်လောက်နားပြီးအဲ့ဒီစပင်းကအမြင့်ကနေတည်ပြီးတော့ကျွတ်ထွက်သွားတယ်ပြီးတဲ့အခါကျတော့အမြင့်အပြင်လေးပြန်ပေါ်လာတယ်တခါစပင်းအစ်ပြန်ပေါက်လာတာပေါ့နော်ဒါစပင်းတပင်ရဲ့ပုံမှန်ဖြစ်ခြင်းပါအဲ့တော့ခုနကအစူးစူးပေါင်းတသိန်းနဲ့တသိန်းခွဲကြာရှိတဲ့စပင်းကြီးထဲမှာဒီနေ့တနေ့ကိုအဲ့လိုမျိုးကျွတ်ထွက်သွားတယ်ခြေလာရက်ပြီးတော့ cycle ပြီးသွားတဲ့စပင်းကဒီနေ့ကို90ရာနေတရားကြာရှိတယ်ရှိတဲ့အတွက်ကြောင့်မို့ဒီနေ့ကို90ရာနေတရားကြာစပင်းကြီးပုံမှန်ကျွတ်ထွက်နေတယ်အဲ့ဒီလောက်ထိကအစိုးရင်ကြာမရှိဘူးအဲ့ဒီအရေးကက90ရာနေတရားကြာတဲ့ပုံများမယ်ပုံလဲစိုးလာမယ်အမှုစပင်းပါလာရမ်းမြန်လာနေဆိုရင်တော့တာမန်တဲ့စပင်းကျွတ်ထွက်နေပြီအဲ့လိုမျိုးဆိုရင်တော့ဆရာဝန်နဲ့တိုင်ပင်ပြပြတင်တာပေါ့
ဟုတ်ကဲ့အခုလိုဒီစပင်းကျွတ်လာပြီဆိုလို့ရှိရင်ဒီဖြစ်ရခြင်းအကြောင်းတွေဆရာအစကပြောခဲ့တဲ့ထဲမှာဒီစပင်းထိမ့်သိမ့်မှုမှားယွင်းတဲ့အနေအထားနဲ့နောက်ဒီစပင်းကျွတ်တဲ့ယောဂါတွေနဲ့ပတ်သက်လေးရှိတယ်ပေါ့နော်အဲ့ဒီခါကျတော့ဒီစပင်းထိမ့်သိမ့်မှုမှားယွင်းတဲ့အခြေအနေလေးတွေကိုစပြီးတော့ရှင်းပြပေးလို့ရမှာဆရာ
အဲ့ပြောပြမယ်ပြောပြပြီးတော့မှားယွင်းတာကိုဒီခါလေးပဲဟိုမဖြစ်အောင်ဘယ်လိုပြုပြင်မယ်နေတိုင်းမယ်ကာကွယ်မယ်ဆိုတာလေးပါတွဲပြီးတော့ပြောလိုက်မယ်အဲ့တော့ဒီဆိုရင်ယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်စပင်းဟိုတာအမြဲတမ်းပြုပြင်နေလို့ရှိတာပေါ့နော်။ဒီနည်းအားဖြင့်ပြုပြင်နေဆိုတာကစပင်းဟိုဟာလိမ့်မယ်တရားလိမ့်မယ်ဆေးဆိုးမယ်အယောင်ချွတ်မယ်အဲ့ဒါတွေပါတာပေါ့။ဒီနည်းအားဖြင့်ဆိုရင်စပင်းဟာဓာတုဗေဒပစ္စည်းတွေနဲ့အမြဲတစေထိတွေ့နေတာပေါ့နော်။အဲအဲ့ဒီထိတွေ့နေတဲ့ပစ္စည်းတွေမှာစပင်းဆိုးဆီးတွေ၊အယောင်ချဲဆီးတွေ၊အယောင်ချွတ်ဆီးတွေ၊ကြောင်ဆီးတွေ၊ကောက်ဆီးတွေမျိုးစုံပါတယ်။အဲ့တော့အဲ့ဒီဆီးတွေကမှန်မှန်ကန်ကန်အသုံးပြုတတ်ရင်ပြဿနာဖြစ်တာအများကြီးပါတယ်။ဒါပေမဲ့မှန်မှန်ကန်ကန်အသုံးမပြုမိတဲ့အခါကျရင်စပင်းရဲ့တိဆောက်ပုံဖျက်ဆီးလိုက်သလိုဖြစ်သွားတယ်။အဲဆိုလိုချင်တာစပင်းပျက်စီးသွားတယ်။အဲဒါကြောင့်မို့လို့ဒီလိုပစ္စည်းတွေကိုအသုံးများတာ၊ရမ်းပြင်းတာ၊ကိုယ်စပင်းတဲ့ရမ်းပြင်းတာသုံးမိတာ၊ဒါမှမဟုတ်ထားမယ့်အချိန်တဲ့အကြာကြီးသုံးမိတာ၊တစ်ခါဒီမှာလည်းတစ်နေ့တုန်းနှစ်ခါသုံးမိတာ၊ဒါမှမဟုတ်ဆေးဆိုးတဲ့အခါမှာတမျိုးဆိုးပြီးတော့နောက်မကြိုက်လို့ဆိုပြီးတော့တတ်ဆိုးမိတာစသဖြင့်မျိုးစုံရှိတာပေါ့။ဒါကြောင့်မို့လို့ဒါမျိုးတွေသုံးပြီးတော့စပင်းကျန်းလေကျွတ်လေပြတ်လာလေဆိုရင်အဲဒီခုနအခုသုံးနေတဲ့စပင်းပြုပြင်တဲ့ပစ္စည်းတွေကိုခဏရက်ထားဖို့လိုတယ်ဆိုတာကိုပထမဆုံးပြောချင်ပါတယ
်ဟုတ်ကဲ့အဲ့တော့နောက်ဟုတ်ကဲ့ပြပါဆရာ
ကိုကျွန်တော်တို့စပင်းပြစ်တဲ့အခါမှာပြစ်ဆံပြီးအမြဲပြစ်ထားတာလိုပုံစံမျိုးဆိုရင်စပင်းအမျိုးကိုလိန်ထားတာပေါ့နော်ပြီးတော့ဆွဲရှာအားနဲ့ဆွဲဖိအားနဲ့ဆွဲထားတဲ့အတွက်ကြောင့်မလို့အဲ့လိုပုံစံကြီးကစပင်းကျွတ်စီတတ်တယ်အခုပြင်ခေါင်းရဲ့ဘေးဘက်ပေါ့နှထင်လိုနေရာစပင်းကပုံပြီးကျွတ်လေတယ်ဒါမှမဟုတ်လို့ကိုယ်ကစပင်းကျွတ်နေတယ်ကျန်တဲ့အမျိုးကျက်တတ်တွေဆိုရင်ပုံစံအပြောင်းအလဲလေးလုပ်ပြီးတော့ထားခြင်းနဲ့ပြုပြင်ခြင်းနဲ့နောက်ထပ်အဖြစ်များတာတွေကတော့ခေါင်းချော်တာများတာ BP တာများတာ brush တိုက်တာများတာတွေကလည်းသပင်းကိုပျက်စီးပြီးတော့အကျုပ်များကြီးတယ်ဗျ။ဘောင်းချော်ပြီးတဲ့နောက်မှာ conditioner သုံးရင်ခေါင်းဖိတဲ့အခါပုံမင်းတဲ့အခါပိုလွယ်တယ်။သပင်းအားစုံရင်ပိုပြီးတော့ကျွတ်လွယ်တာကြောင့်အဲဒီခေါင်းချော်ပြီးရင်ပုံမှန်နဲ့ကျန်းကျန်းတုပ်တာမျိုးကျန်းကျန်းပြီးတာမျိုးရှောင်သိမ့်ပါတယ်။အဲတချို့ဆိုရှိတယ်ဒီနေ့ကိုအချက်တရားပြီးပြီးရင်သပင်းတန်းနေဆိုပြီးတော့သပင်းရောပြီးတာတွေအများများတယ်အဲ့ဒါကိုမယုံပါနဲ့ဒီသပင်းတော်မှပို့ပြီးတော့ကျွတ်လွယ်သေးတယ်ဗျတကယ်တော့အသွားတုံးတုံးဘောင်းပြည့်အခါမှာအယိုးကျဲကျဲပြီးမျိုးတော်မှယူချေပြီးတော့အုံပြူတင်နေချွန်ချွန်စိတ်စိတ်အလုံးလိုပြီးတွေမျိုးတွေဆိုရင်သပင်းမျိုးအားနဲ့ပြီးဆောင်ဆိုပြီးတော့သပင်းကိုကျွတ်တတ်တယ်ဒါမှမဟုတ်ခေါင်းပြည့်ရဲ့ပုံစံကောင်းချော်ရဲ့ပုံစံ brush နိုင်တဲ့ပုံစံတွေရလေဒီပုံစံအမားတွေရှိတဲ့အတွက်အဲ့လိုမျိုးအမားတွေနဲ့ဆိုရင်သပင်ကျွတ်တဲ့လေဆိုအကူပြီးထားခြင်းနဲ့ပြန်ပြီးပြုပြင်လို့ရတာပေါ့နော်နောက်တစ်ခါ
ဟုတ်ကဲ့ဆရာဒီနေရာမှာဒီကောင်းချော်ရည်နဲ့ပတ်သက်ပြီးတော့ဘလို့ဘလောက်အချိန်လောက်ရှော့တင်လဲဆရာခုနဗေးဖေးတယ်လို့ပေါ့နော်အများကြီးမဖေးမရအောင
်အဲ့ဒါကလေဗျပြောရမယ်ဆိုရင်တက်တက်တကန်းလောက်ပြောလို့ရတယ်ဆိုတော့ဒီနောက်ဟိုဆိုတော့တော့တော့ဒီတယောက်တယောက်ကတော့ပြန်ပြန်ချင်းတော့မတူဘူးပေါ့လေဒီချိန်ကနေ၃နှစ်ဒီတပတ်ကိုရှော့လို့ရတယ်လို့ပဲအကြံဉာဏ်မှတ်ထားလိုက်ရင်ရပါတယ်
ဟုတ်ကဲ့ဆရာဟုတ်ကဲ့တော့နောက်
ကျွန်တော်တို့ဇွင်ထိမ့်သိမ့်နဲ့အကြောင်းပြောနေတာပေါ့နော်အဲ့ဒီမှာမျိုးရိုးကြောင့်ဇွင်ထိပ်ပြောင်တာရှိတယ်ဇွင်ကျွတ်တာရှိတယ်အဲ့ဒါတွေရတယ်အဖြစ်များတယ်ဗျအဲ့ဒါကြီးကတော့ဟိုတင်းတင်းမမှန်လို့လည်းမဟုတ်ဘူး။ဘာမှရုပ်သုံးတဲ့ပစ္စည်းတွေပြင်းထန်လို့လည်းမဟုတ်ဘူး။ကိုယ့်ရဲ့မျိုးကြောင့်သပင်ကျွတ်နေတာ။မိခင်နဲ့ဖခင်နှစ်ဖက်လုံးကဗီဇာကြောင့်ဖြစ်နိုင်တယ်။မိန်းမတွေမှာဆိုရင်တော့ထိပ်ပြောင်တာတဲ့သပင်ပါတဲ့ပုံစံမျိုးပိုဖြစ်များတယ်။ယောက်ျားတွေမှာဆိုရင်တော့ထိပ်ပြောင်တာမျိုးပိုဖြစ်များတယ်။တချို့ဆိုဆယ်ကျော်သက်အသက်20ကျော်30ကျော်အဲ့ဒီလောက်မိခင်တွေရောဥစားဖြစ်တဲ့လူတွေရှိတယ်။အဲ့တော့မျိုးကြောင့်ဒီသပင်ပါတာထိပ်ပြောင်တာတော့ရက်ပြန်တော့လုပ်လို့မရဘူး။ဒါပေမဲ့သပင်တန်နဲ့မီနောက်ဆီဒီလို့ခေါ်တဲ့ဆေးရည်ရှိတယ်ဗျ။အဲ့ဒါလေးပြန်ပြီးလိမ့်ပြီးရင်တော့သပင်ပါတာကိုတက်တာစီတယ်သပင်တန်တာပေါ့နော်။အဲနောက်ယောက်ျားကြီးအတွက်ဆိုရင်ဖီနာစထရိုက်လို့ခေါ်တဲ့ဆေးကိုဖျောင်းနဲ့တိုင်ပင်ပြီးတောက်လို့ရတယ်။အဲ့ဒါလေးသပင်ကျွတ်တာကိုတက်တာစီတယ
်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကျမရဲ့စီစဉ်ကိုကိုဝင်းမင်းတင်ဆက်ပေးကြတာပါအခုတော့အပတ်စဉ်စီစဉ်တင်ဆက်ပေးနေကြတိုင်းရင်သတင်းလွှာကဏ္ဍရောက်ပါပြီနားဆင်ကြပါခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့အစိုးရတပ်မတော်ကုစလင်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့တွေ့ဆုံဖို့ပြင်ဆင်ထားမှုကိုအကြောင်းပြချက်မရှိဘဲအစိုးရဘက်ကရွှေ့ဆိုင်းလိုက်ပါတယ်ပွဲကျင်းပကွင်မတောင်ပဲကရင်အာဇာနည်နဲ့အထိမ်းအမှတ်အခမ်းအနားကျင်းပလို့ KNU ခေါင်းဆောင်ပိုင်းဖြစ်တဲ့ဗထုမန်းကြီးမောင်အပါဝင်ပွဲပြည့်မြောက်ရေးကော်မတီ၅ဦးကိုဟင်္ဒရာခရိုင်မှုကတရားစွဲဆိုမယ်လို့ပြောကြားလိုက်ပါတယ
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါအစိုးရတပ်မတော်နဲ့လက်ရှိတိုက်ပွဲဝင်နေတဲ့မြောက်ပိုင်းစစ်ရေးမဟာမိတ်အဖွဲ့တို့တွေ့ဆုံဖို့ချိန်ဆထားကြပြီးမဲ့အစိုးရဘက်ကအကြောင်းပြချက်မရှိရွှေ့ဆိုင်လိုက်တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံပိုမူးကြီးနော်ဘူးကပြောပါတယ်ကနဦးကဩဂတ်စ်လဒုတိယပတ်မှာတွေ့ဆုံဖို့သဘောတူထားကြတာပါမြောက်ပိုင်းစစ်ရေးမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တအန်းပလောင်မျိုးနဲ့လူမျိုးရေးတပ်မတော် TNLA ကသတင်းနဲ့ပြန်ကြားရေးတာဝန်ခံပိုမူးမိုင်းအိုက်ကျော်ကလည်းအဆိုပါတွေ့ဆုံမှုဟာနဦးအဖက်တွေ့ဆုံမှုဆန္ဒရှိခြင်းဖြစ်ကြောင်းလက်ရှိအချိန်အထိတော့အစိုးရတပ်မတော်ကတိကျတဲ့ရက်ချင်းမျိုးမပေးသေးကြောင်းရက်ချင်းတိတိကျကျနဲ့ကမ်းလှမ်းတာမျိုးလည်းမရှိသေးကြောင်းပြောပါတယ်။ဦးသိန်းစိန်အစိုးရခေတ်ကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေဖြစ်ကြတဲ့တအန်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA ကိုကန့် MNDAA နဲ့ရခိုင်တပ်မတော် AA တို့ကိုငြိမ်းချမ်းရေးလက်ခံဆွေးနွေးမှာမဟုတ်ပဲလက်နက်ပဲချရမယ်လို့ပြောကြားထားပေမဲ့တရုတ်အစိုးရကြောက်ဝင်ပေးမှုကြောင့်ဒေါ်ဆန်းစုကြည်အစိုးရခေတ်မှာတွေ့ဆုံမှုတွေပြန်လည်ဖြစ်ပေါ်လာတာဖြစ်ပါတယ
် ERD တိုင်းဟိန္ဒရာမြို့နယ်မှာကရင်အာဆာနီနဲ့အခမ်းအနားဦးဆောင်ခြင်းပတ်တူ၅ဦးကိုပွဲချင်းပခွင့်မတောင်းခံတဲ့အတွက်ရက်ကျေးဥပဒေပုံမှန်27နဲ့အမှုဖွင့်တရားစွဲဆိုသွားမယ်လို့ခရိုင်အုပ်ချုပ်ရေးမှူးဦးမျိုးအောင်ကပြောကြားလိုက်ပါတယ်အဲ့ဒီတရားစွဲဆိုခံရမဲ့သူ၅ဦးထဲမှာတနင်္ဂနွေလုံးအပြစ်ခတ်ရက်စည်းရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ကရင်မြို့တအစီယုံကောင်းဆောင်ပိုင်းတူဦးဖြစ်တဲ့ဗတုံမန်းငိမ့်မောင်လည်းပါဝင်ပါတယ် အခုလိုဖြစ်ပွားတာဟာပြည်ထောင်စုမပြိုကွဲရေးအတွက်အမျိုးသားပြန်နဲ့တင်းမြဲရေးကိုထိခိုက်စေနိုင်တယ်လို့ဗတိုမန်းငိမ့်မောင်ကပြောပါတယ်။ဩဂုတ်လ၁၂ရက်နေ့ကကရင်မျိုးသားတော်လှန်ရေးကောင်းဆောင်စောပဦးကြီးကြဆုံးတဲ့နေ့ဖြစ်တဲ့ကရင်အာဆာနီနေ့အခမ်းအနားကိုကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့အပြင်တနင်္လာရီတိုင်းပဲခူးတိုင်းနဲ့ ERD တိုင်းဒေသကြီးတို့မှာအတီးတီးကျင်းပကြပါတယ်။ဒီအကြောင်းကိုတည်င်းဆောင်ပါကန္တမှာလည်းဆက်လက်နားဆင်ရမှာဖြစ်ပါတယ်။
ရေနံယိုစိတ်မှုလို့ယူဆရတဲ့မြင့်ရဲ့အယောင်ပြောင်းလဲစီးဆင်းမှုကျေပြန့်လာနေပြီးရေနေတတဝါတွေတည်ဆုံးနေတာကြောင့်ဝမ်းရည်အတွက်ငါးဖန်းစားနေတဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်နဲ့မြေပုံမြို့နယ်ကဒေသခံတွေကစိုးရိမ်နေကြပါတယ်။ဩဂတ်လ10ရက်နေ့ကစပြီးဖြစ်ပွားလာတဲ့တန်ဆိုင်မြင့်ရဲ့အယောင်ပြောင်းလဲစီးဆင်းမှုတွေဟာငါးရီတည်ဆုံးလာတဲ့အကြောင်းအိမ်မွေးတရိတ်ဆန်တွေကိုလည်းထိခိုက်လာမှာကိုစိုးရိမ်နေကြတာပါ။အခုလိုအယောင်ပြောင်းလဲစီးဆင်းနေတာဟာရေနံယိုဖိတ်မှုမဟုတ်ဘူးလို့မျက်စက်နဲ့စွမ်းအင်ဝင်ကြီးဌာနကထုတ်ပြန်ထားပေမဲ့လူမှုအသင်းအဖွဲ့ကတက်ခွဲစမ်းတက်ချက်အရမြစ်ရည်ထဲမှာစီပါဝင်မှုတွေ့ရှိထားလို့မကြာခင်သတင်းထုတ်ပြန်ဖို့စီစဉ်နေတယ်လို့လည်းလူမှုအသင်းအဖွဲ့ကပုဂ္ဂိုလ်တဦးကပြောပါတယ်
။မွန်ပြည်နယ်လက်မိုင်းမြို့နဲ့အနီးတစ်ဝိုက်ကျေးရွာတွေကိုလမ်းမီးခအတွက်တိုင်ကိုကြက်9000နီးပါတိုးကောက်ခံနေမှုကိုလက်မခံနိုင်လို့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရထံကိုပါအစဉ်စဉ်တင်ပြတောင်းဆိုသွားမယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကလမ်းမီးခတအိမ်ကိုလက်စင်ကြီးကြက်ငွေ4250ကျပ်နဲ့ဝန်ဆောင်ခကြက်900မပေးရဖို့အတွက်အချက်9ချက်ပါတောင်းဆိုချက်ကိုရွာသူရွာသားတွေကစုပေါင်းတောင်းဆိုကြတာပါလမ်းမီးအတွက်လက်စင်ကြီးနဲ့ဝန်ဆောင်ခပေးဆောင်ရမယ်ဆိုရင်စော်ဒတ်မြန်မာ Development SMD လက်စင်မီထုတ်လုပ်ဖြန့်ဖြူးရေးကုမ္ပဏီကလမိုင်းမြို့နယ်အနီးအနားကအိမ်ခြေ13500ကျော်ရှိတဲ့ကျေးရွာအုပ်စု5ခုမှာတင်ဒီချာလှစင်ငွေကြက်သိန်းပေါင်း640ကျော်ကောက်ယူရရှိသွားမှာဖြစ်တယ်လို့ဒေတာခန်တွေကပြောပါတယ်
။မြောက်ပိုင်းမဟာမိတ်နဲ့အစိုးရတပ်မတော်အကြားမြောက်ပိုင်းမဟာမိတ်နဲ့ RCSS SSA ရှမ်းပြည်ပြည်လက်ထူထောင်ရေးကောင်စီတို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကုတ်ခိုင်မြို့နယ်နဲ့နမ့်တူမြို့နယ်ထဲကဒေတာခန်ရကနန်းဟာနေရက်ကနေတင်းရှောင်နေကြရပါတယ်။ဩဂတ်လ14ရက်နေ့က RCSS နဲ့ TNLA တို့အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်နမ့်တူမြို့နယ်ပန်လုံကျေးရွာအုပ်စုဝင်ကျေးရွာရှစ်ရွာကလူပေါင်း900ကျော်ဟာတီဘောမြို့နယ်နမ့်တူမြို့ဘက်ကိုထွက်ပြေးတင်းရှောင်နေကြရပါတယ်။ဇူလိုင်လကစပြီးတိုက်ပွဲတွေမကြာခဏဖြစ်ပွားနေလို့လေယာဉ်လုပ်ငန်းမလုပ်နိုင်ပဲစစ်ဘက်တင်းရှောင်နေရတယ်လို့ရွာတကြီးဆိုင်လူကပြောပါတယ်။ဩဂတ်လ12ရက်နေ့ကနေ14ရက်နေ့အထိနေ့တိုင်းလိုလိုအစိုးရတပ်မတော်တပ်မ1166တို့နဲ့မြောက်ပိုင်းတပ်ပဝင်တွေဖြစ်ကြတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တအံမျိုးတန်လွတ်မြောက်ရေးတပ်မတော် TNLA ကိုကန့်တပ်မတော် MNDAA တို့တိုက်ပွဲဖြစ်ပွားခဲ့လို့မုံဝန်ဒေတာတမငယ်ဒေတာကဒေတာခံရာကနန်းကလည်းနေရက်ကနေထွက်ပြေးနေကြရပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဩဂတ်လ12ရက်နေ့မှာကြာရောက်တဲ့68နှစ်မြောက်ကရင်အာဇာနည်နေ့အခမ်းအနားတွေကိုမုံနဲ့ကရင်ပြည်နယ်ရန်ကုန်ပဲခူးနဲ့အေရဝတီတိုင်းအတွင်းကရင်လူမျိုးတွေနေထိုင်တဲ့နေရာတွေမှာအသီးသီးကျင်းပပြီးမဲ့အေရဝတီတိုင်းဒေသကြီးအတွင်းမှာတော့ခွင့်ပြုချက်မရပဲကျင်းပတယ်ဆိုပြီးအာဏာပိုင်တွေကတရားစွဲဆိုလိုက်ပါတယ်။လူထုရွေးကောက်တင်မြောက်ထားတဲ့ဒီမိုကရေစီအစိုးရခင်မှာဒီလိုမျိုးဖြစ်တင်ပါသလားမိကလျာမွန်ကစူးစီးတင်ဆက်ထားပါတယ
်မြမငင်းချမ်းရေးချီနေကိုပြသချင်လို့ကရင်အာဇာနည်နေ့ကျင်းပရတာဖြစ်တယ်လို့ KNU ရဲ့မြို့နယ်စည်းရုံးရေးမှူးတဦးဖြစ်တဲ့စောအေဒါကပြောပါတယ
်အမျိုးသားခေါင်းဆောင်ရဲ့ဆက်သက်လာတဲ့နိုင်ငံရေးစူးစမ်းဆောင်ရွက်မှုတွေကိုသိစုရတပိုက်ပါတယ်နောက်တပိုက်ကျတော့ကျွန်တော်တို့ကရင်လူမျိုးတွေဟာမြမပြည်မှာတကယ်ကိုငင်းချမ်းရေးလို့ရှိတဲ့အစ်မဖြစ်ကြောင်းကိုလည်းပြသပေးချင်တယ်ဒီကတစ်ချက်ပါပါတယ်ခင်ဗျာ
မွန်ပြည်နယ်တမဇက်မှာကျင်းပတဲ့ကရင်အာဇာနည်နေ့ကိုမွန်ပြည်နယ်ဆိုရကိုယ်စားလှယ်တွေတက်ရောက်အားပေးပေမယ့်အေယာဝတီတိုင်းဟင်္သာရမြို့မှာတော့ခွင့်ပြုချက်မတောင်းဘဲပွဲကျင်းပတဲ့ဆိုပြီးမြို့နယ်အာဏာပိုင်ကကရင်အာဇာနည်နေ့ပွဲဥဆောင်ကျင်းပတဲ့သူ၅ဦးကိုတရားစွဲဆိုလိုက်ပါတယ်။တရားစွဲဆိုတဲ့အထက်မှာပါဝင်တဲ့တိုင်းငံလုံးပြစ်ခတ်ရစေရေးစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစီယုံ KNU ရဲ့ထိပ်ပိုင်းခေါင်းဆောင်သူဖြစ်တဲ့ဘဒိုမန်းငိမ့်မောင်ကတိုင်းရင်သားစီလုံးညီညွတ်ရေးလမ်းစဉ်နဲ့မလျော်ကံမှုလို့ပြောပါတယ်
။လူမျိုးတစ်မျိုးရဲ့ထိုးမြတ်ထားတဲ့တောင်းမှုထားတဲ့နေထိုးခဲ့ပြောက်ဘယ်လိုဝင်ပြီးသွားတာလဲ။အင်မတန်မှအပြောင်းအလဲမရှိရကြတယ်။အင်မတန်မှပြင်းမာတဲ့သဘောထားဖြစ်တယ်။ဒီတည်င်းတရားအခုကျွန်တော်တို့ပြောလာတဲ့ဆိုရင်ကရင်မျိုးသားလုံးကကြားပြီ။ကျွန်တော်တိုင်းရင်သားတွေလည်းကြားပြီ။အဲ့တော့ကျွန်တော်တိုင်းရင်သားစီလုံးညီညွတ်ရေးကိုတိဆောက်နေတဲ့ဒီလိုအရေးကြီးတဲ့ကာလမှာဒီလိုပြုတ်မှုဆော်ရမှုကအင်မတန်မှဘယ်လိုကနေကြိစားဖြစ်တယ်။တနည်းအားဖြင့်အတိုင်းဆိုင်ဆိုင်တဲ့လုပ်တာဖြစ်တယ်။
အဲ့ဒီခန်းနာမှာကရင်အာဇာနည်ခေါင်းဆောင်များကိုဂုံပြုလေးပြုတာတွေလွမ်းသူပန်းခွေချတာတွေကရင်အာဇာနည်ပုဂ္ဂိုလ်များအကြောင်းဟောပြောတာတွေလက်ရှိငြိမ်းချမ်းရေးဖြစ်စဉ်အကြောင်းရှင်းပြတာတွေပြုလုပ်ခဲ့ပါတယ် KNU တပ်မဟာငါးမှာကျင်းပတဲ့ကရင်မျိုးသားအာဇာနည်နေ့ကိုစစ်ရေးပြခန်းနာနဲ့မပြုလုပ်ဖို့ကရင်ပြည်နယ်ဆိုရနေဆက်ရေးရလုံခြုံရေးဝန်ကြီးကတားမြစ်ခဲ့ပေမဲ့အောင်မြင်စွာကျင်းပသွားပါတယ်အဲ့ဒီအခြေအနေကိုကရင်သတင်းဌာနအဒီတာချုပ်နမ်ဖောကီကအခုလိုပြောပါတယ်
ဒီအောင်တိုင်းမှာလုတ်တဲ့ပွဲဘူးပေါ့နော်အတားစီကိုပိတ်ပင်နေမဲ့ဘာမှမပြောဘဲနဲ့ဒီတိုင်းလုတ်ထားလိုက်ပြီးတော့အခုပွဲပြီးတဲ့ခါကျတော့ဒီဥဆောင်တဲ့သူတွေကိုပေါ့တရားစွဲမယ်ဆိုတာမျိုးအိတ်ချီတော့လောဆယ်ကြားရတာပေါ့နော်ဒါပေမဲ့နေရာတိုင်းမှာတော့သူ့အတူတိုင်းစိတ်ကြီးဆိုလဲသူကသူလုတ်ဆောင်လို့ပြီးသွားတယ် CNU တို့ထိန်းချုပ်ရနေနေဆိုလဲတားစီလို့မရအောင်လဲအဲ့မှာကျတော့ကိုအောင်မှုပြီးသွားတာပေါ့နော်ဒီလိုမျိုးကြားတရားမှာတော့လဲပြီးသွားပြီမဲ့လဲနောက်ဆက်တွဲကတော့ပွဲပြီးသွားလို့အိတ်ချီစီရောဖြစ်မနေသေးဘူးလို့ပြောလို့ရတာပေါ့
1950ပြည့်နှစ်ဩဂုတ်လ12ရက်မှာကရင်တော်လှန်ရေးဖခင် KNU ဥက္ကဋ္ဌဟောင်းစောဘဦးကြီးကြဆုံတဲ့နေ့ကိုဆွဲပြုပြီးကရင်မျိုးသားအာဇာနည်နေ့အဖြစ်ကရင်လူမျိုးတွေကသတ်မှတ်ထားတာဖြစ်ပါတယ်ရှင်
။ဆက်ပြီးတော့ရခိုင်ပြည်နယ်မှာခိုင်မာတဲ့တောင်သူလယ်သမားသမဂ္ဂတစ်ခုပေါ်ထွက်လာဖို့နဲ့အပိနိတ်ခံနေရတဲ့တောင်သူလယ်သမားတွေအရေးတွေကိုထိထိရောက်ရောက်ပါဝင်ကူညီနိုင်ဖို့အတွက်မျိုးနယ်ပေါင်းစုံကလယ်သမားကိုယ်စားလှယ်တွေတွဲဆုံဆွေးနွေးပြီးတောင်သူလယ်သမားသမဂ္ဂကိုအင်္ဂါနေ့ကဖွဲ့စည်းလိုက်ပါတယ်။တောင်သူလယ်သမားတွေဘာအခက်အခဲတွေရှိလို့တောင်သူလယ်သမားသမဂ္ဂဖွဲ့စည်းရပါသလဲ။ဖွဲ့စည်းရခြင်းနဲ့အကြောင်းရင်းကိုသိရှိရအောင်ကိုမောင်အေးကစူးစီးတင်ဆက်ပေးထားပါတယ်
။ညီလာခံကိုဩဂုတ်လ12ရက်ကနေ14ရက်နေ့ထိစိုက်တွေမြို့အလိုတော်ပြေးပုံတော်ကြီးကျောက်ကဓမ္မယုံမှာကျင်းပခဲ့တာဖြစ်ပြီးမျိုးနယ်ပေါင်းစုံကကိုယ်စားလှယ်တွေနဲ့လေလာသူတွေအပေါင်းအောင်အားနှရာခန့်တို့ကရခိုင်တောက်သူလေသမသမဂ္ဂကိုဖွဲ့စည်းလိုက်တာပါဒီသမဂ္ဂဟာတောက်သူလေသမတို့ရဲ့ဘဝကိုမြင့်တင်ဖို့ဖြစ်တယ်လို့တောက်သူလေသမသမဂ္ဂတာဝန်ခံအတွင်းရင်မှုကိုကျော်စင်ကအခုလိုပြောပါတယ်
တောက်သူလေသမကလည်းမုန်းကိုကြည့်တော့ကျွန်တော်မြင့်တင်အောင်ပြဆောင်မယ်ဆိုတဲ့အချက်ပေါ့အဲမြင့်တင်မယ်ပေါ့အချက်ကတော့ကျွန်တော်တို့မှာလုံဝင်စင်တွေကအများကြီးပဲ
ကြောက်တော်မျိုးနေသဝန်ကိုက်ကြည့်ရွာကလေသမတို့ကတော့ကြောက်တော်အခြေစိုက်တန်းရတစ်ခုကလေမြေသိမ့်ယူခံထားရတဲ့ဒေသခံလေသမတို့ရဲ့အခြေအနေကိုအခုလိုပြောပါတယ
်လေသိမ့်ခံထားရတဲ့လေသမတွေကတော့လေမရမေပေါ့အဲ့ဒီလေပေါ့ပြင်လေပြီးတော့လေကျန်တဲ့လူကြတဲ့ဒါပေမဲ့လေပတ်စင်လေးကမရောက်သေးဘူးနေပြည်တော်ကဒီကမှလေကတော့တောက်ဝက်နေရတော့တင်မကြည့်ဘူးသူတို့ရဲ့လေလေးမရှိတော့ဘူးဆိုတော့တချို့ဆိုအိုးမင်းအင်းမင်းဖြစ်သွားတယ
်ဆုံရှုံနေတဲ့ရခိုင်တောက်သူလေသမတို့ရဲ့အခေါင်းရိပ်ကိုအခုဖွင့်စေလိုက်တဲ့သမကအနေနဲ့ဥပဒေနဲ့အညီအကာအကွယ်ပေးသွားမယ်လို့ကိုကျော်စံကစပြောပါတယ
်။တမကကိုယ်တိုင်လုပ်ရမယ်လုံးဝစီလို့ရှိတယ်လို့အစိုးရနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ပြဆောင်ရမယ်လုံးဝစီလို့လည်းရှိပါတယ်။အစိုးရနဲ့ပြဆောင်တဲ့လုံးဝစီဖြစ်မှာဆိုရင်အစိုးရကကျွန်တော်တို့ဒီစိတ်ပင်ကန္တာတို့ဒီဖန်ဆိုးကန္တာတို့မှာတက်ဆိုင်တောင်းပြီးလေသမားတွေကအဆင်မပြေရလို့ရှိတယ်။အဲ့ဒီအဆင်မပြေရလို့ကျွန်တော်တို့ကဥပဒေအကြောင်းနဲ့ကျွန်တော်တို့ပန်းပို့နေအောင်ဆိုတဲ့
1986ခုကနေအခုအထိစိုက်တဲ့သိမ့်စိမင်းနဲ့စီးပွားရေးသမားတွေပဇွန်မွေးမြူဖို့သိမ့်ယူတာရခိုင်ပြည်မှာလေဧကဘောက်9သိန်းကျော်ရှိပြီးလေသမားတွေဟာလေပိုင်ရှင်ဘဝကနေအလုံးသမားဘဝကိုကြားရောက်ခဲ့ရသလိုရခိုင်ပြည်နယ်လွှတ်တော်ကလေယာဉ်မြေသိမ့်စိခံရမှုတွေကိုကွာမတီဖွေးပြီးဖြေရှင်းနေပေမဲ့ဦးသိန်းစင်အစိုးရလက်ထက်ကတိုက်ကြမှု1100ကျော်ထက်ကလေယာဉ်ကျော်ကိုသာဖြေရှင်းနိုင်ခဲ့ပြီးအခုအစိုးရလက်ထက်မှာလေတိုက်ကြမှု600ကျော်ထက်က120ကိုသာဖြေရှင်းနိုင်တဲ့တယ်လို့မြေပုံမြို့နယ်ပြည်နယ်လွှတ်တော်အမဲဦးအောင်ဝန်းကရခိုင်တောက်သူလေသမသမကညီလာခံမှာပြောဆိုခဲ့ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်အစိုးရတပ်မတော်ကိုယ်စားလှယ်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့တွေ့ဆုံဖို့ပြင်ဆင်ထားမှုအကြောင်းပြချက်မရှိဘဲအစိုးရဘက်ကရွှေ့ဆိုင်းလိုက်ပါတယ်ပွဲချင်းပတ်ခွင့်မတောင်းဘဲကရင်အာဇာနည်နေ့အထိမ်းအမှတ်အခမ်းအနားကျင်းပလို့ KNU ကောင်းဆောင်တပိုင်းဖြစ်တဲ့ဘဒုမန်းငိမ့်မော်အပါဝင်ပွဲဖြစ်မြောက်ရေးကော်မတီ၅ဦးကိုဟင်းတဒခရိုင်မှုကတရားစွဲဆိုမယ်လို့ပြောကြားလိုက်ပါတယ်
သရရှင်တွေအခုနားဆင်နေကြရတာကတော့နေဆက်ဒေတာနဲ့လွတ်လပ်တဲ့တိုင်းရင်းသတင်းသမားတွေကနေအပတ်စဉ်တင်ဆက်ပြီးသွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ VOE မြန်မာပိုင်းကတောက်ကြနေမနက်ခင်းစီစဉ်ကိုဆက်ပြီးတော့တန်လှည့်နေပါတယ်။ VOE ကိုအီးမေးလ်ကနေတဆင့်ဝေဖန်ကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုလို့ရှိရင် VOE email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ဇင်ဘာဘွေပြည်သူတွေဟာသမရသည့်ရွေးချယ်ဖို့အတွက်မကြသေးခင်ကပဲမဲထည့်ခဲ့ကြပါတယ်။အာဏာရဇနူ PF ပါတီကလက်ရှိသမရ Emmerson Mnangagwa ဟာဇူလိုင်လ30ရွေးကောက်ပွဲမှာက kapi ananya kere lu sembabwe yuikau pwe komishin ga pyo baare. Tapi me, atai khandri ga ro, me ya la dwi ha matamare atwe yongdo ma phi shenbo senko ghe baare. Di yuikau pwe ha, nyampi ne nangayi ne siwae siman kankwe mu shi nire, sembabwe nangay, demokrasi ye piangle lazi bu atwe, tamayin wen akwen lan gaun teya piane baare. Yuikau pwe matangyan ka la ma, senko mu re shi nibi me, bobi gaunne anaga ya bu atwe, Zimbabwe nanganda amyaabya ha miyolin tijine meela teke jaraba. Yuikaupwe chenpare niga nyinyin chanchan shire lu nangandaga lila duriga piyobi mele yuikaupwe pire nautani mawe ma miyolin be achan pemuri piyabwake bi longjongi yeriga sana piya durigo ina ma miyamata tongbi nainin kere atwe lu te songde ti piyakea bare. Eri ma te song tanya ya duriga midazu wendu ne meiswiru atwe American Piran Suga, Jigwe, Wanaya Jaune, Zimbabwe Mashire, Badi Alunga, Gonsaune, Drugo, Taukan, Bambu Duri, Nene Le, Ninjan Sua Lugan Jabu Dre, Banja Le Bare. Juikaupwe Jala, Abi Zungo, Punim, Mendaza, Topian, B Melu, Zimbabwe, Juikaupwe, Commissingani, Kri, Bila Dadre, American Ga, Juzo La Jaune, Nanganjay Yung Pioguya, Head and Yuaka, Piobare, Juikaupwe de Kurong de Chompi, Bizone, Sansimu Yasibu Dre, American Nanganga, Goye Lila Yi Puri, Nanganaga Lila Yi Puri, Didarin Lila Yi Purigani, Gautare, Cheletri, Alungu, Bianpi, Sese Niraba, Bawane Pue Alune, Biduri Ninele, Palumatu, Guebiam, whom Yogo Maso, Ninjans or Jin Sambune, Dewin Lanjauni, Champa, Losan Jabodre, American Ga, Daidon Bare Lule, Miss Newaka Biobare, Dabian, Nangayi Council, Alun Ninele, Nainduga the Bota Chiji Tapi, Shonduga Nale Lakamu Shibu, American Piran Suga, Abe Nimedule Biobare, Zimbabwe Suane, Biduri Nine, Akuti, Lua Nizepite, Jugawe Sanya, Nangae Sanya, Siwaine, Luquin Sanya, Pubin Pionle Iri, BP Zawi Dre, Juban Nia Jama, American Piran Suga, Zimbabwe Ne, Let Dre be Sanya Jego, Uza Baby, Losan Niraba.
Megan Soya ye tabora amyine go tin pya lo pi ba bi.
Tarasin mya ku na sin ge ya da ga ro American Soya ye tabora amyin da phit pi lo VOA a bo mho chang ti pe lo ba le khmyar. VOA mi ma bai nga taw cha ni me na khin season go set pi lo tan hlwe ni ba le. Aku ro naw song ya nangai da ga tadin chin chuk go ko zo win lai nga chin nya pe ba le.
Tadin media phwe si le bo tamra Donald Trump ma cha khana tai khae pok khan ni da go tong pya ne a ne ne. American nengan dua ngah yang naik ciri, terima media hari ha, terkama macam buat time dah naik, jadi beri ni kat tinggi tinggi tuh ni nabi, terima media lula kuingu kugang kagoh je kejar aja, tamra nai media tamar aja tema mukshing ha, bumi laban nengan dua lula bi akau nai terima media hari selat di sini ku takkan api ni nene, terima zada cik itu susu bang tua ngah je jolaga, tu ni le erita awari ku jadi beri ni tinggi lema jeda tuwe kejar apa. ကျခိုင်ပြည်နယ်အရေးအတွက်ဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကသူတို့ရဲ့လုပ်ငန်းဟာတစုံတယောက်ကိုပြစ်တင်ရှုံချပုံမဟုတ်ကြောင်းကော်မရှင်ဥက္ကဋ္ဌကကြာတာပရင်းနေမှာပြောပါတယ်။ကော်မရှင်ရဲ့လုပ်ငန်းအစီအစဉ်နဲ့လုပ်ငန်းတာဝန်တတ်မှတ်ချက်တွေအကြောင်းနေပြည်တော်မှာကျင်းပတဲ့တင်းစားရှင်းလင်းပွဲမှာအဲ့ဒီလိုပြောကြားသွားခဲ့တာပါ။ကော်မရှင်ရဲ့အစီရင်ခံ tambo two bureau set janita down to dollar go, tongue to an asset of power and tea yawny body, teaching ego tinted mood of banga dollar, later and tizuga tego young chap big it up, chipari. You want to go to a moody up young bamboo in the demari pensioner who hunt down a season of Facebook, Lumukun ye, comedijiga, potuni, and my topian lepare, Facebook got the same moodyari, piampo and looks on get a down. Yamanangama Rohingya re about Julon at Jampamuri Bosu Twazi Garello, American Chesa Bloomba Dreamer Jita Tavare.
No soya Ningaga, Drinjin Joku, goes on when I got in Yagera Pipakamia, a Kumina by season Tolo Yemuga, Docking Muta Pipare, the Mice and Engineer Dave Magnus Pipare. We yet Manapa Mother over that season ago, Minachonagani Corner, he tea. Sabido told anybody, group you will not send Yare to a Junior de Mare, General Jonema.
This program has come to you from the Voice of America, Washington.